Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2022ခုနှစ်အောက်တိုဘာလ17ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်အနည်းခတ်သိမ်းကြည့်ကြင်ကြပါစေဒီနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးကြပါတယ်ယူကရိန်းမြို့တော်နဲ့မြို့တော်များများကိုရုရှားကဒုံးကျည်တွေနဲ့ဇက်တိုက်ပစ်ခိုက်ပြီးရုရှားကျူတော်စစ်အရှိန်မြင့်လာတဲ့အချိန်မှာပဲ G7 ဆက်မှုထိပ်သီး9နိုင်ငံကအွန်လိုင်းစီးဝေးခေါ်ရပါယူကရိန်းသမ္မတကစကားပြောခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့မဟာမိတ်အမေရိကန်နိုင်ငံနဲ့လက်တွဲသလိုဂျပန်ပါဝင်3နိုင်ငံလုံးချုပ်ရေးပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံရဲ့ကာကွယ်ရေးစနစ်ကိုတိုးပြစ်သွားမယ်လို့တောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကချမှတ်ခဲ့တဲ့ဘုံသဘောတူညီချက်တွေအကောင်အထည်ဖော်နိုင်မှုအပေါ်တုံ့တက်ဖို့အတွက်လာမယ့်အောက်တိုဘာလ29ရက်နေ့မှာဒေသတွင်းနိုင်ငံသားဝင်ကြီးတွေဟာကမ္ဘောဒီးယားနိုင်ငံမှာအထူးစီဝေးတရကျင်းပဖို့ပြင်ဆင်နေတဲ့သတင်းတွေကိုကိုစော်ဝင်လာတဲ့ကျွန်တော်တပေါင်းသားတို့ကကြေညာပေးမှဖြစ်ပါတယ်မိုင်းအရင်
။ကောင်းပါပြီရှင်။ဒီလိုသတင်းတွေကိုနားဆင်ပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုတင်ပြတဲ့အခါမှာသခိုင်းတိုင်းချင်းပြည်နယ်ရခိုင်ပြည်နယ်မှာအခြေအနေတွေတင်းမာနေတာတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီတည်းမှာတော့
အပြန်အလှန်ဖြစ်ကြတာပါအပြန်အလှန်ရိုက်ကြတာပါအဲ့ဒီမှာတနေ့နဲ့တယောက်ကရှင်နေပေါ့မင်းတို့အဖက်ခံပါမလုံနဲ့ဝင်မရိုက်နဲ့အဲ့လိုမျိုးအဖက်မခံဘဲနဲ့အဲ့ဒီဒီနေ့နဲ့ရှင်တဲ့လူကိုဝင်ပြီးတော့လုံးတယ်လေ
ဒါကတော့ရခိုင်ပြည်နယ်စစ်တွေမှာအခြေအနေတွေတင်းမာနေတဲ့အကြောင်းကို ALP ပါတီပြောခွင့်ရက VOE ကိုပြောသားတာပါတခါချင်းပြည်နယ်မတူပီမြို့မှာတော့မြေမြုံမိုင်းနေမိတဲ့အခြေအနေကိုလည်းကြားဖို့ရှိပါတယ်အပတ်စဉ်ခဏတွေကိုတင်ဆက်တဲ့အခါမှာတော့ social media တွေပေါ်ကလူကြည့်များတဲ့သတင်းတိုတွေ American နိုင်ငံရေးအကြောင်းတည်ကောင်းစရာ ISP မြင်ကွင်းကျဲစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်အခုတော့ပထမဦးဆုံးသတင်းအစီအစဉ်ကိုဦးတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပ
ါယူကရိန်းမြို့တော်နဲ့မြို့အတော်များများကိုရုရှားကဒုံးချီတွေနဲ့စက်တိုက်ပစ်ခတ်ပြီးရုရှားကျူတော်စစ်အရှိန်မြင့်လာတဲ့အချိန်မှာပဲ G7 ဆက်မှုထိပ်သီး9နိုင်ငံကအွန်လိုင်းအစည်းအဝေးခေါ်ရမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကမိန့်ခွန်းစကားပြောကြားခဲ့ပါတယ်။ဒီမတိုင်မီနိုင်ပိုင်းတုန်းကတော့ယူကရိန်းနိုင်ငံဇပိုရီဇီယာမြို့ကိုဒုံးကျည်အတော်များများထိမှန်ပြီးတအူးထက်မနဲ့သိမ်းဆုံးသွားခဲ့တယ်လို့ယူကရိန်းနိုင်ငံအရေးပေါ်ဌာနကကြေညာပါတယ်။ကိပ်နဲ့တခြားဒေသတွေမှာလည်းလေကြောင်းအနည်းသတိပေးချက်ဩဩသံတွေကြားနေရပါတယ်။ဒုံးကျည်ထိမှန်တာကြောင့်မြို့ရဲ့လျှက်စစ်နဲ့ရေးပေးဝေးရေးလုပ်ငန်းတွေထိခိုက်သွားတယ်လို့ Leaf မြို့တော်ဝန်ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ဒီလိုတိုက်ခိုက်မှုတွေကြောင့်ယူကရိန်းကိုချိမ့်ချောက်လို့ရမှာမဟုတ်ဘူးလို့တနင်္လာနေ့ကပြောခဲ့ပါတယ်။ယူကရိန်းတပ်အင်အားတိုးမြင့်ဖို့အရာရာလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပြီးရန်သူတွေကိုပိုအထိနာစေဖို့စစ်ဆင်သွားမယ်လို့လည်းယူကရိန်းသမ္မတကတုံ့ပြန်လိုက်ပါတယ်။ယူကရိန်းခေါင်းဆောင်ဟာမနေ့တုန်းကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဖုန်းစကားပြောဆိုခဲ့ပြီးတဲ့နောက်ယူကရိန်းလေကြောင်းရန်ကာကွယ်ရေးဟာသူ့ရဲ့ထိတ်တောက်ဦးစားပေးဖြစ်တယ်လို့ Twitter မှာရေးပါတယ်။အခုလိုရုရှားတိုက်ခိုက်မှုကိုတုံ့ပြန်ရေးအတွက် G7 အဖွဲ့ထဲမှာအမေရိကန်ပြည်ထောင်စုဟာအမကန်ရက်တီမဲ့ဦးဆောင်မှုမျိုးပေးဖို့မျှော်လင့်တယ်လို့လည်းယူကရိန်းသမ္မတကဆိုပါတယ်။တကယ်လို့ရက်သားတွေကိုရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်တာဆိုရင်မကြာမီကရုရှားရဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးပြောရေးဆိုခွင့်ရှိသူကအင်ကာနေကပြောလိုက်ပါတယ်။
တောင်ကိုရီးယားနိုင်ငံအနေနဲ့မဟာမိတ်အမေရိကန်နိုင်ငံနဲ့လက်တွဲသလိုဂျပန်ပါဝင်3နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံရဲ့ကာကွယ်ရေးစနစ်ကိုတိုးမြှင့်သွားမယ်လို့တောင်ကိုရီးယားသမ္မတယုန်ဆုယိုကပြောပါတယ်။မကြာသေးခင်ကမြောက်ကိုရီးယားနိုင်ငံဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုကြည့်ရင်မြောက်ကိုရီးယားနျူကလ িয়ার ချိန်ချောက်မှုဟာနေ့စဉ်ကိုစိုးရိမ်စရာဖြစ်နေတယ်လို့လည်းသမ္မတယုန်ကပြောပါတယ်။မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်စွမ်းပကားကိုတိုးမြှင့်ဆောင်ရွက်နေပြီးဒါဟာတောင်ကိုရီးယားကိုသာမကတကဘာလုံးကိုချင်းချောက်နေတာလို့လည်းတောင်ကိုရီးယားသမ္မတကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားပြည်သူတွေအနေနဲ့အလွန်အမင်းစိုးရိမ်စရာမလိုပဲစီးပွားရေးလုပ်ငန်းဆောင်တာတွေနေ့တိုဝါလုပ်ငန်းတွေနဲ့အကောင်းဆုံးရင်ဆိုင်နေကြဖို့သူကတိုက်တွန်းပါတယ်။တ တောင်ကိုရီးယားလေကြောင်းလုံခြုံရေးစနစ်မှာမြောက်ကိုရီးယားဘက်ကပြစ်လွတ်တဲ့ဒုံးကျည်အမျိုးမျိုးကိုစုံစမ်းထောက်လှမ်းပြီးဖျက်ချနိုင်စွမ်းရှိတယ်လို့တောင်ကိုရီးယားကာဝေးဌာနကလည်းသတင်းတောက်တွေကိုပြောပါတယ်မြောက်ကိုရီးယားဘက်ကတော့နျူကလ িয়ার ထိပ်ဖူးတပ်နိုင်တဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်စီရေးလက်ကျင့်ပြင်ဆင်မှုတွေဟာတောင်ကိုရီးယားနဲ့အမေရိကန်ပြစ်မှတ်တွေကိုရည်ရွယ်လှုပ်ဆောင်တာလို့တင်းငွေနေနေကပြောပါတယ်ခင်ဗျာ
ဒီမနက်ငယ်နိုင်ငံရေးအခြေအနေနဲ့အရှိတောင်အရှောက်နိုင်ငံများအဖွဲ့အာဆီယံကချမှတ်ခဲ့တဲ့ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်တိုင်မှုအပေါ်သုံးသပ်ဖို့လာမယ့်အောက်တိုဘာလ29ရက်နေ့ဒေသတွင်းနိုင်ငံခြားရေးဝန်ကြီးတွေဟာကမ္ဘောဒီးယားနိုင်ငံမှာအထူးစည်းဝေးတရကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဟာနိုဝင်ဘာလကျင်းပမယ့်အာဆီယံထိပ်သီးစည်းနွေးပွဲမှာတိုင်ခင်ကျင်းပတာဖြစ်ပြီးအာဆီယံဗဟိညစာရန်အပိုက်ခွန်အရအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်အရေးယူမယူထိပ်သီးဆွေးနွေးပွဲကဆုံးဖြတ်နိုင်အောင်ကြိုးတင်သုံးသပ်တဲ့အစည်းအဝေးဖြစ်တယ်လို့ဆောင်းပါရှင်ကဝိချောင်ကီတာဗွန်ကရေးသားပါတယ်အာဆီယံအဖွဲ့စတင်တည်ထောင်ခဲ့ချိန်နောက်ပိုင်းအဖွဲ့ဝင်နိုင်ငံတစ်ခုပေါ်ဗရင်းချင်းစာရဘာထမ်းချက်ပြအတိုင်းအရေးယူနိုင်ရေးကိုပြန်လည်သုံးသပ်တဲ့ပထမဆုံးအကြိမ်အစည်းအဝေးလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းနိုင်ဖို့ကမ္ဘောဒီးယားနိုင်ငံဘက်ကမြန်မာစစ်ကောင်စီကိုအတက်နိုင်ဆုံးနားချတိုက်တွန်းနေသလိုနောက်အလဲကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းမြန်မာအရေးရည်တည်ချက်နိုင်ငံတကာအတိုက်ဝင်းကိုမျက်နှာပြက်ခံပြီးပြောင်းလဲမှာမဟုတ်တဲ့ကြောင်းဆောင်းပါရှင်ကသုံးသပ်ထားပါတယ်ဒီနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာရောနိုဝင်ဘာမှာကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာရောမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံခြားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့ကြောင်းကမ္ဘောဒီးယားနိုင်ငံကပြောဆိုထားပါတယ
် COVID-19 ကပ်ဘေးကြောင့်နိုင်ငံခြားခရီးသွားတွေနိုင်ငံထဲဝင်ရောက်ခွင့်နည်းနည်းခွဲလောက်ကန့်သတ်ထားတဲ့ဂျပန်နိုင်ငံမှာဒီနေ့အင်္ဂါနေ့ကစလို့ခရီးသွားတွေပြန်လည်ခွင့်ပြုလိုက်ပါပြီ။နိုင်ငံပေါင်းဒါဇင်နဲ့ချီကခရီးသည်တွေကိုတော့ပြည်ဝင်ခွင့်ဗီဇာမပါဘဲလာရောက်လည်ပတ်ခွင့်ပြန်လည်ခွင့်ပြုလိုက်ပါတယ်။ကမ္ဘာပေါ်မှာကိုဗစ်ကြောင့်ကန့်သတ်ချက်တွေအတင်းကျဆုံးချမှတ်ထားတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်မှာအခုလိုကန့်သတ်ချက်တွေအဆုံးသတ်လိုက်ချိန်မှာပဲနိုင်ငံခြားသားခရီးသွားတွေလည်းဝင်ရောက်လာနေကြပါတယ်။နိုင်ငံခြားသားခရီးသွားတွေအတွက်ကန့်သတ်ချက်တွေပြန်ရုပ်မဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြီးခဲ့တဲ့စက်တင်ဘာ29ရက်နေ့ကကြေညာခဲ့တဲ့အချိန်ကစလို့ဂျပန်ကိုလာရောက်လည်ပတ်ဖို့ပြင်ဆင်ခဲ့ကြတာလို့ခီးသွားတချို့ကပြောပါတယ်။ဝန်ကြီးချုပ်ရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်ပိုင်းဒီလအစောပိုင်းကစလို့ဂျပန်ကိုလာဖို့လေရင်လက်မဝဲသူဥယျာဉ်3ဆလောက်တက်သွားတယ်လို့ဂျပန်လေကြောင်းလိုင်းတွေကလည်းပြောပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်အင်္ဂါနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါလေအသက်69နှစ်ရှိပြီဖြစ်တဲ့မလေးရှားကောင်းဆောင်မဟာသီရမိုဟာမက်ကရွေးကောက်ပွဲဝင်မယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။အာနာယမလေးပါတီအနိုင်ရရှိခဲ့ရင်လက်ဆန်းမှုနဲ့အဖမ်းခံရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုလူချင်းချမ်းသာဝင်ပေးနိုင်တယ်လို့လည်းမဟာသီရကဆိုပါတယ်။မဟာသီရဟာလက်ရှိသူ့မဲဆန္ဒနယ်ကပဲဝင်ရောက်ရှင်းပြမှာပါ။လက်ရှိဝန်ကြီးချုပ်အစ်မေးဆာဘရီယာကော့ဖ်ကပါလီမန်ကိုတနင်္လာနေ့ကဖြတ်သိမ်းခဲ့ပြီးရွေးကောက်ပွဲကျင်းပမယ်လို့ကြေညာခဲ့ပါတယ်။မလေးမျိုးသားစီလုံးချင်းကျွေးအဖွဲ့လိုအထိတ်တယ်ရတဲ့ UMNO ပါတီဟာညွန်ပေါင်းဖွဲ့ထားတဲ့ပါတီတွေနဲ့သဘောထားကွဲပြီးသူ့ပါတီတစ်ခုတည်းကအနိုင်ရရှိနိုင်တယ်လို့ယူဆတဲ့အတွက်ရွေးကောက်ပွဲခေါ်ခဲ့တာပါပါလီမန်ကိုဖြတ်သိမ်းပြီးရက်ပေါင်း60အတွင်းရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ဒီအပတ်တွင်းမှာရွေးကောက်ပွဲရက်ကိုရွေးကောက်ပွဲကော်မရှင်ကကြေညာမယ်လို့မျှော်လင့်ထားကြပါတယ်မာဒီယာကွန်နိုက်ကလည်း UMNO ပါတီရဲ့ပါတီဝင်ဖြစ်နှစ်ပေါင်း22နှစ်ဦးဆောင်ခဲ့ပြီး2003ခုနှစ်မှာနားခဲ့တာဖြစ်ပါတယ်နာချစ်ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်နေစဉ်မှာနိုင်ငံတော်ရန်မုံငွေတွေကိုအလွဲသုံးစားပြုခဲ့တာကြောင့်2018ခုနှစ်မှာမဟာသီရကရွေးကောက်ပွဲပြန်ဝင်ခဲ့ပြီးပြုပြင်ပြောင်းလဲရေးမဟာမိတ်အစိုးရတက်ကိုဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့နှစ်နှစ်ကြာမှသူ့ရဲ့မဟာမိတ်အဖွဲ့တဲ့ပါနီခဲ့ကြတဲ့အမတ်တချို့ကဘက်ပြောင်းသွားခဲ့ကြတာကြောင့်မဟာသီရရဲ့အစိုးရပြုတ်သွားပြီး UMNO အာဏာပြန်ရရှိလာခဲ့တာပါ။ဩဂုတ်လကအယူခံရှုံးတဲ့အတွက်ဝန်ကြီးချုပ်ဟောင်းနာချစ်ပါထောင်ဒဏ်12နှစ်ကြာခံပြီး UMNO ပါတီလိုပဲတခြားအမှုတွေကိုလည်းရင်ဆိုင်နေရပါတယ်
မလေးရှားနိုင်ငံမှာနိုဝင်ဘာလဇန်ပုံမှန်တက်ဆော့ပြီးကျင်းပဖို့မျှော်လင့်ထားတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲ့အပေါ်မှာလည်းရက်ခတ်နိုင်တဲ့အကြောင်း The Diplomat သတင်းမှာသုံးသပ်ရေးသားထားပါတယ်ရွေးကောက်ပွဲကျင်းပဖို့အတွက်ပါလီမန်ကိုဖျက်သိမ်းလိုက်တဲ့အကြောင်းမလေးရှားဝန်ကြီးချုပ် Ismail Sabri Yaakob ကမနေ့ကကြေညာပါတယ် ရက်60အတွင်းရွက်ောက်ပွဲကျင်းပတဲ့အခါမြန်မာနိုင်ငံအရေးပြတ်ပြတ်သားသားဖိအားပေးဖို့တောင်းဆိုနေတဲ့လက်ရှိမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာရဲ့တာဝန်ယူမှုပြောင်းလဲသွားနိုင်တာကြောင့်မြန်မာနိုင်ငံအပေါ်ထားတဲ့မလေးရှားရဲ့မူဝါဒအပေါ်တက်ရောက်နိုင်တယ်ဆိုပြီးအကဲခတ်တွေကခံမှန်းထားပါတယ်။နိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာရဲ့ပါတီဖြစ်တဲ့ဘက်ဆာဘက်ဆာတူတိုင်းသားပါတီဟာမလေးရှားအောက်လွှတ်တော်အမှတ်222နေရာမှာ28နေရာရရှိထားပါတယ်။လက်ရှိအာဏာရညီညွတ်သောမလေးရှားအမျိုးသားအစည်းအရုံးဥမ္နိုပါတီအတွင်းလက်ဆန့်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာပါတီငယ်လေးတွေကိုအားထားပြီးညွန်မောင်းအစိုးရဖွဲ့စည်းထားတာပါ။ဒါပေမဲ့လည်းရွက်ောက်ပွဲအပြီးဥမ္နိုပါတီရဲ့ညွန်မောင်းအစိုးရပုံစံပြောင်းလဲသွားနိုင်တယ်လို့နိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာရဲ့ဘက်ဆာတူပါတီအပေါ်ညွန်မောင်းအစိုးရအဖွဲ့အတွင်းထောက်ခံမှုတွေလည်းကျဆင်းနေတယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုပေးနေတဲ့လူသားချင်းစာနာထောက်ထားမှုမဟုတ်တဲ့အကူအညီတွေကိုရပ်ဆိုင်ပြီးလူခွင့်ရေးကိုကြီးကြီးမားမားချိုးဖောက်ခဲ့တဲ့တာဝန်ရှိသူတွေကိုပိတ်ဆို့အရေးယူဖို့ဂျပန်နိုင်ငံကိုလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။အရက်ဘက်အသုံးပြုဖို့အတွက်2018ခုနှစ်နဲ့2019ခုနှစ်ကြားမှာအကူအညီပေးခဲ့တဲ့သင်္ဘော3စီးအနက်2စီးကိုမြန်မာစစ်တပ်ကစစ်သား100ကျော်နဲ့ပစ္စည်းပစ္စယတွေကိုရခိုင်ပြည်နယ်မှာမေယူမြေကျောက်လျှောက်ဗူဒီတောင်ကိုပို့ရမှာစက်တင်ဘာလအတွင်းကစီရွေးရည်ရွယ်ချက်တွေအတွက်တုံးချခဲ့တာကိုထောက်ပြပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကစ္စပနဒီ1နဲ့3သင်္ဘောတွေကိုစက်တင်ဘာလ14ရက်နေ့ကရခိုင်တပ်မတော် AA နဲ့တိုက်ပွဲဖြစ်နေတဲ့နေရာတွေကိုပို့ဆောင်ဖို့အသုံးပြုခဲ့တာဖြစ်ကြောင်းအထောက်အထားတွေနဲ့ HRW ကပြောပါတယ်။ဂျပန်နိုင်ငံကပေးတဲ့ဖွံ့ဖြိုးတိုးတက်မှုအကူအညီတွေကိုစီရွေးရည်ရွယ်ချက်တွေအတွက်မြန်မာစစ်ကောင်စီဟာအလွယ်သုံးစားပြုနေတာကြောင့်ဂျပန်ဟာစစ်ကောင်စီရဲ့စစ်စင်ရေးတွေကိုထောက်ခံနေသူဖြစ်နေပါတယ်လို့ HRW ရဲ့အာရှအစည်းအဝေးတာဝန်ခံတက်ပေကာဆိုင်ကပြောပါတယ်စက်တင်ဘာလ23ရက်စက်တင်ဘာ27စက်တင်ဘာ23ရက်နေ့စွဲတွင်နဲ့ပြောပို့တဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့သက်ဆိုင်ရာဝန်ကြီးဌာနတွေအကြပေးစာတွေပေါ်ခြေခံပြီးအစိုးရဟာဖွံ့ဖြိုးတိုးတက်ရေးအကူအညီကိုစစ်ရေးအတွက်အသုံးမပြုရမှန်းသိလျက်တဲ့အသုံးပြုခဲ့တာဖြစ်တယ်လို့ HRW ရဲ့ညင်ညာချက်မှာဖော်ပြထားပါတယ
်ကိုဖြိုးစရာတော့ကိုဂျင်မီကိုအောင်သူရဇွန်နဲ့ကိုလာမျိုးအောင်တို့ကိုတေတံပေးခဲ့တဲ့အတွက်တေတံပေးတာကိုဆိုင်းငံ့ထားခဲ့တဲ့မြန်မာနိုင်ငံရဲ့30နှစ်တာဂုံယူစရာတမိုင်းကြောင်းဟာပြတ်သုံးစေခဲ့ပြီးတရားဥပဒေစိုးမိုးရေးကိုယိုယွင်းပြင်ဆင်စေခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံရဲ့လူမှုကွန်ရက်ဆာမျက်နှာမှာမနေ့ကတေတံဆန့်ကျင်ရေးနေ့မှာရေးသားထားပါတယ်။ကမ္ဘာမှာတေတံကွန်မြင့်စီရင်တာ18နိုင်ငံပဲရှိပြီးမြန်မာနိုင်ငံဟာတနိုင်ငံအဖြစ်ပါဝင်တယ်လို့ EU မြန်မာကပြောပါတယ်နိုင်ငံတကာအဥပဒေအောက်အခန့်အသတ်အခြေအနေတွေမှာတည်တံပြစ်တံပေးတာကိုခွင့်ပြုထားပေမဲ့လူခွင့်ရေးဂရီကိုပေးထားတဲ့နိုင်ငံတွေဟာလက်တွေ့မှာကျင့်သုံးကြခြင်းမရှိဘူးလို့ဆိုပါတယ်ခင်ဗျာ
ဒါကတော့အင်္ဂါညချမ်းသတင်းအစီအစဉ်ကိုဦးတင်မောင်တန်းနဲ့ကိုစောဝင်းလိုင်းတို့ကတင်ဆက်ခဲ့တာပါVOA မြန်မာပိုင်းအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News တို့မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။အင်္ဂါနေ့ညကျန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့ချင်းပြည်နယ်မတူပီမြို့ကဒီမြေမြုံမိုင်းနင်းမိတဲ့အခြေအနေကိုကြားရမှာပါ။အခုတော့စကိုင်းတိုင်းဝက်လက်မြို့နယ်ဒေသတွေမှာဒီစစ်ကောင်စီဘက်ကလေကြောင်းနဲ့အပြင်ကိုမြေပြင်ကပါတိုက်ခိုက်နေတဲ့အခြေအနေကိုပြောပြမှာပါရှင်။စကိုင်းတိုင်းဝက်လက်မြို့အရှိချမ်းကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေရောမြေပြင်ကနေပါထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲအတွင်းမှာ PDF အဖွဲ့ဝင်တချို့ထပ်မံကြာဆုံးတဲ့အကြောင်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တအူက VOE ကိုပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဆယ်ရောရွာကဖမ်းဆီးထားတဲ့ရွာသားတချို့ကိုတော့ပြန်လွှတ်ပေးခဲ့ပေမဲ့ဖမ်းဆီးခံထားရတဲ့ရွာသားပေါင်းဟာ15ယောက်လောက်တော့ကြန့်ရှိနေသေးတယ်လို့လည်းဆိုပါရယ်။ဒီအခြေအနေတွေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါ။
ဝက်လက်မြို့နယ်အရှိချမ်းဖျားလီကုန်းကြီးရွာနီးကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့စခန်းတစ်ခုကိုအောက်တိုဘာလ10ရက်နေ့ကလေးကမြန်မာစစ်တပ်ကလေကြောင်းကရောကုန်းကြောင်းကပါတိုက်ခိုက်နေတာပါ။ဆယ်ရောရွာကဒေသခံ90နီးပါးကိုစစ်တပ်ကဖမ်းဆီးသွားခဲ့ပြီးအတော်များများကိုပြန်လွတ်ပေးလိုက်ပေမဲ့15ရောက်လောက်ကတော့ဆက်ပြီးအဖမ်းခံနေရဆဲပဲလို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူက VOA ကိုပြောပါတယ်
။ဆက်တည့်ရက်နေ့မှာတော့တောင်းပြခေါ်တယ်။ညောက်ကသူကအဲဒီဒွင်းတောင်ကနေမှကျွန်တော်တို့ခွာသွားတယ်။ခွာသွားပြီးအဲ့မှာသူအဲဒီလမ်းချလို့တည်းကျွန်တော်ဒီကအမေကလေးလေးလောက်ကိုထားခဲ့ပြီးတော့ဒီနောက်ကမင်းသမီးရေးတာ15ဦးကန်လောက်ရှိနေကြအဲဒါကိုသူတို့စစ်ကြောင်းထဲမှာခေါ်သွားတယ်
မြမစစ်တဲ့စစ်ကြောင်းဒူရင်တောင်အနီးကနေထွက်သွားပြီး ဖျားလီကုန်းကြီးရွာအနီးမှာကင်းဘုံဝင်နေတဲ့ PDF တပ်ဖွဲ့ဝင်တို့ဖမ်းဆီးခံရတဲ့အကြောင်းနဲ့အကြဆုံးရှိတဲ့အကြောင်းလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပါတယ်
။ဖျားလီကုန်းရွာမှာသူခေတော့နဲ့ညီအခေတော့နဲ့တလေးချောင်းရောက်ဆက်နေပြစ်တယ်ယူသွားခဲ့တယ်။သူတို့တက်ဆက်သွားတဲ့ဒီဒူရင်တောင်ပေါ့နော်။ဒူရင်တောင်ကျွန်တော်တို့သွားပြီးနေရှင်းရှင်းလင်းလင်းသက်ခါမှာတော့အလောင်း၃လောင်းထပ်တွေ့အခုဒီလိုလမ်းလျှောက်ပြီးတော့ဆက်သွားတယ်စကြောင်း80နဲ့80နဲ့ရောက်လာပြီရှင်။ဒါကမှအလောင်းမှာသူညာခွဲပြီးတော့အခွေညာခွဲပြီးတော့မှကျွန်တော်အခုရောက်လာတာကကျွန်တော်တို့ဝက်လမ်းမျိုးနဲ့ရှည်ကြအောင်မှတရားရင်လင်းကုန်ပေါ့နော်လင်းကုန်ကြီးကဘုံကျောင်းကတက်ဆက်သွားတယ်ဗျ
ठी ကဲ့ကြဆုံးတဲ့အရေးအတွက်သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တိကျအတည်ပြုချက်လည်းမရသေးပါဘူး။ဝက်လက်အခြေခံတိုက်ပွဲတွေအတွင်းဒီရက်ပိုင်း PDF တပ်ဖွဲ့ဝင်တို့သေဆုံးနေတဲ့ပုံတွေလူမှုကွန်ရက်တွေမှာလည်းပြန့်နှံ့နေပါဗျ။တိုက်ပွဲတွေကြောင့်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့နေရာနဲ့အနီးဝန်းကျင်ကကျေးရွာ15ရွာထက်မနည်းကဒေသခံတွေဘေးလွရာကိုထွက်ပြေးနေကြရတယ်လို့ကူညီပေးနေသူတွေကပြောပါဗျ။ဒီဒေသကကျေးရွာတွေမှာPDF တပ်ဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့မြန်မာစစ်တပ်ကဆွဆွဲထားပါတယ်။အရဲသားတွေထိခိုက်ဒေဆုံးတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့ PDF တပ်ဖွဲ့တွေအကြားအပြန်အလှန်ဆွဆွဲချက်တွေထွက်နေတာပါ။မြစ်ကမ်းတလျှောက်နဲ့မြစ်ကမ်းနဲ့နီးတဲ့ကျေးရွာတွေကဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲနဲ့တခြားဝေးလျံတဲ့နေရာတွေကိုပါထွက်ပြီးတင်းရှောင်နေကြရတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောဆိုကြပါတယ်ရှင်။
မကင်ဖြူထွေးပြပြသွားတာပါအခုလိုသခိုင်းတိုင်းဝက်လက်မြို့နယ်ကအခြေအနေကိုကြားခဲ့ရပြီးရဲ့နောက်မှာတော့ချင်းပြည်နယ်ကအခြေအနေကိုလည်းပြောပြကြပါမယ်ချင်းပြည်နယ်မတူပီမြို့မှာအရက်သားတအူအောက်တိုဘာလ10ရက်မနေ့ကစိုက်ပျိုးချံသွားရင်မြေမြုံမိုင်းနှိမ့်ပြီလို့တိတ်ဆုံးသွားတယ်လို့ဒေသခံတအူက VOE ကိုပြောပါတယ်စစ်တပ်ကပိတ်ထားတဲ့မတူပီမြို့အဝင်အထွက်ဂိတ်တွေကိုတော့ဒီတပတ်ထဲမှာပဲပြန်ဖွင့်ပေးနေပါပြီဒါပေမဲ့အသွားလာတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးနေသေးပါဒီလိုမတူပီမျိုးကအခြေအနေကိုကျမတို့ဒီအလိမ္မာကပြောပြမှာပါရှင
်မတူပီမျိုး3ပိုင်းအကွာလောက်လဲမျိုးချောင်းတရာအနီးတဝိုက်မှာဒေတာကန်တူအောက်တိုဘာလ10ရက်မနေ့ကမြေမြုပ်မိုင်းနေပြီလို့သိဆုံးသွားတယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပီပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်မတူပီမျိုးနေ3-4ပိုင်းလောက်အကွာပါပေါ့နော်အဲ့ဒီမတူပီမျိုးနေပတ်ဝန်းကျင်လောက်မှာပဲသူတို့6ရက်ကောင်ထားတဲ့အမိုင်းကိုမိမိပြီးတော့တည်ဆုံးသွားလို့တင်းကျွန်တော်တို့လည်းအဲ့လိုပဲတင်းကြထားတာဗျာစစ်စီတို့ရဲ့အာဘယ်လိုပြောမလဲသူတို့အထုံးရှာနေပတ်ဝန်းကျင်မှာလည်းအဲ့ဒီမိုင်းကလည်းပေါက်သွားတယ်လို့ကျွန်တော်တို့လည်းတင်းကြထားတယ်ဗျာ
အသက်40ဝန်းကျင်အမျိုးသားတူဟာဝါဥချံသွားရင်လည်းမြင်းမြုပ်မိုင်းနေမိရပါမိုင်းနေမိတဲ့ဒဏ်ရာနဲ့တွေးထွက်လွန်ပြီးတည်ဆုံးသွားတာလို့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်မနေ့ကမတူပြမှာဟုတ်သူတို့ကလမ်းဖွင့်တော့ဒီကတော့ဒီလိုဝါဥချံကိုသွားတဲ့ဟိုဘာပေါ့ဒီတူတယောက်ပေါ့နော်အမိုင်းမိတီခါမှာအလမတူထလုံးပြီးတော့ဆုံးသွားတာဒီတူထောင်ထားတဲ့မိုင်းတွေလည်းဆိုကျွန်တော်ထရီနော်စစ်ကောင်စီထောင်ထားတဲ့မိုင်းလိုပဲကျွန်တော်ထင်တယ်စစ်ကောင်စီထောင်ရှာရနေရတယ်ပေါ့အဲမိုင်းနည်းတဲ့ဖြစ်စဉ်လေးတွေရှိတဲ့တော့ကျွန်တော်တို့ဒီတူရဲ့အတွက်တော့အလမသွားလာမှုကြတော့အန္တရာယ်ရှိတာပေါ့လုံခြုံမှုမရှိဘူးလို့ခံစားတာပေါ့နော
်မြင်းမြုံမိုင်းပောက်ကွဲတဲ့နေရာဟာစစ်တပ်တပ်ဆွဲပြီးလှုပ်ရှားခဲ့တဲ့နေရာဖြစ်တာကြောင့်မြန်မာစစ်တပ်ထောင်ထားတဲ့မိုင်းတွေဖြစ်နိုင်တယ်လို့ CDF မတူပီနဲ့ဒေသခံကခံမှန်းပြောဆိုတာပါ VOA အနေနဲ့တော့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီဘက်ကလည်းဒီကိစ္စကိုသတင်းထုတ်ပြန်ထားတာမရှိသေးပါဘူးဒေသခံကာကွယ်ရေးတပ်တွေချင်းကာကွယ်ရေးတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်လေရှိတဲ့မတူပီမြို့တဝိုက်မှာမြေမြုပ်မိုင်းတွေထောင်တာမိုင်းဆွဲတိုက်ခိုက်တာတွေဖြစ်လေရှိသလိုလက်နက်ကြီးလက်နက်ငယ်တွေပစ်ခတ်တံတွေလည်းမကြမကြကြားရလေရှိပါတယ်စက်တင်ဘာလတတိယပတ်ကမတူပီမြို့အဝင်အထွက်တွေကိုစစ်တပ်ကပိတ်ဆိုးခဲ့ပြီးအောက်တိုဘာလ10ရက်နေ့ကပြန်လည်ဖွင့်ပေးတယ်လို့ဒေသခံတွေကပြောပါတယ်။ကျေးရွာကနေလာတဲ့သူဆိုရင်ပို့ပြီးတင်းတင်းကြပ်ကြပ်အသေးစိတ်စစ်ဆေးတာတွေလုပ်တယ်လို့လည်းဒေသခံတယောက်ကပြောပါတယ်
။မြို့ထဲဝင်ဖို့ကြတော့သူတို့လမ်းပိတ်ထားတာပေါ့နော်။သုံးပတ်ကျော်ကြာတယ်။10ရက်10ရက်နေ့ကနေစပြီးတော့ဖွင့်လာပေါ့နော်။အဲ့ဒါကျွန်တော်တို့ဟွာလမ်းကြောင်းသွားနိုင်တော့ဘောနော်သွားလာပြီမဲ့လည်းတို့အစစ်စစ်ဖို့လို့ရှိတယ်အခုကဒါပေမဲ့ဒီခက်ကတော့သွားတော့မသွားသေးဘူးဖယ်လူနာယူချတော့ဟွာသွားအောင်အဲ့ဒါအခြေအနေရှိတယ
်မြို့အဝင်အထွက်ကိုပြန်လည်ဖွင့်ထားပြီမဲ့လုံခြုံရေးအခြေအနေတင်းကျပ်တာကြောင့်ရောဖမ်းဆီးစစ်ဆေးမှုတချို့ရှိတဲ့အတွက်လောလောဆယ်မှာကြေးရွာတွေကနေကန်တွေမတူပီမြို့ပေါ်ကိုတိတ်သွားလာမတူပီမြို့ပေါ်ကိုတိတ်မသွားလာရဲကြသေးဘူးလို့ဒေသခံတွေကပြောပါတယ်ရှင်
အလိမ္မာပြောပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီသတင်းပေးပို့ချက်တွေ Now, a person canary go tomorrow your website samyan na phit de burmese.voanews.com ma le a chein myi na sin ji shu nai ma de tomorrow go set twe me so yin no a myan song yauk nai ne email lai sa ga ro burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့ရခိုင်ပြည်နယ်ကပဋိပက္ခအခြေအနေကိုဆက်ပြီးတော့ကြည့်ကြရအောင်ပါစစ်တွေမျိုးနာစီရက်ကွက်လို့လဲခေါ်ကြတဲ့စက်ယုံစုရက်ကွက်ကဒေသခံနှစ်ဦးကိုရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP တပ်ဖွဲ့ဝင်တွေတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်တအူးဆေးယုံတင်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားကတကြောပြန်တိုက်ပွဲတွေပြင်းထန်လာတဲ့အချိန်မှာရခိုင်ပြည်လွတ်မြောက်ရေးပါတီတပ်ဖွဲ့ဝင်တွေဟာစစ်ကောင်စီနဲ့ပေါင်းပြီးတော့ဒေသခံပြည်သူတွေကိုဖမ်းဆီးရိုက်နှက်တာတွေလုပ်နေတယ်လို့လည်းရခိုင်ရေးလေးလာသူတအူးကဆွဆွဲပြောဆိုထားပါတယ် ALP ဘက်ကတော့တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအရာတနက်ကန်ရတာဖြစ်တယ်လို့လည်းတုံ့ပြန်ပြောဆိုထားပါတယ်ဒီအခြေအနေကိုတော့ဒီအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြမှာပါရှင
်မြန်မာစစ်တပ်နဲ့အပြစ်ရစဲရေး NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP အဖွဲ့ကတပ်ဖွဲ့ဝင်တူဈေးဆိုင်ဆိုင်ပိုင်ရှင်တူနဲ့အော်တိုဘာလ10ရက်နေ့ကအချင်းမြကစစ်တွေမျိုးနာဇီရောက်ကခေါ်ဆက်ယုံစုရက်ွက်တဲ့ကိုနောက်ထပ် ALP တပ်ဖွဲ့ဝင်10ဦးထက်မနည်းလက်နက်တွေနဲ့ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်တနက်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အရက်သားဦးထိခိုက်ဒဏ်ရာရပြီးဆေးရုံတင်ထားတဲ့အကြောင်းမျက်မြင်သက်တွေက VOA ကိုပြောပါတယ်ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီပြောခွင့်ရဒုဗိုလ်မှူးကြီးခန့်ကျော်စိုးကတော့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ကိုမကြိုက်တဲ့သူတွေကသူတို့ရဲဘော်တူကိုဝိုင်းရိုက်တဲ့အတွက်တွားရောက်ဖမ်းဆီးတဲ့အချိန်တနက်လူခံရတာကြောင့်တုံ့ပြန်ပြစ်ခတ်တာလို့ပြောပါတယ်
။အပြန်လဲဖိကြတာပါအပြန်လဲရိုက်ကြတာပါအဲဒီအချိန်မှာတနက်နဲ့တယောက်ကရှင်တယ်ပေါ့မင်းတို့အဖမ်းခံပါမလုံနဲ့ဝင်မရိုက်နဲ့အဲ့လိုမျိုးအဖမ်းမခံဘဲနဲ့အဲ့ဒီတနက်နဲ့ရှင်တဲ့လူကိုဝင်ပြီးတော့လုံးတယ်လေဝင်ပြီးတော့ဖျက်တယ်ပေါ့တနက်ကိုလူတယ်ပေါ့ပြန်လူတဲ့ရှင်မှာနောက်တရားကထုတ်ပြပေးလိုက်တာမသေးပါဘူးဒီဟိုသေလောက်တဲ့ဒဏ်ရာမဟုတ်ပါဘူးပုံမှာပုံကိုပဲဟိုပေးလိုက်တာပါသုံးလေးချက်မဟုတ်ပါဘူးနှစ်ချက်ပါပဲနှစ်ချက်တည်းပေးလိုက်တာ
ဒီလအတွင်းပဲစစ်တွေမျိုးနာစီရောက်ကခေါ်ဆက်ယုံစုကဒေသခံလင်မယားနူကိုရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP တပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်တပ်ဖွဲ့တွေကအမျိုးသမီးကိုပြန်လွှတ်ပေးလိုက်ပေမဲ့အမျိုးသားဖြစ်သူကတော့အခုချိန်ထိအဆက်အသွယ်မရသေးတဲ့အကြောင်းဖမ်းဆီးခံထားသူရဲ့အမှဖြစ်သူကပြောပါတယ်
7နာရီကျော်လောက်မှလာဖမ်းနေတဲ့စစ်သားတွေနဲ့ ALB ကလူတွေလာပြီးတော့မိမကိုတော့အမှတ်၁ရဲစခန်းကိုခေါ်သွားတယ်။ယောက်ျားကိုတော့စစ်သားကားပေါ်တင်ထားတာ ALB ရုံးရှိမှမြင်ခဲ့ရတယ်လို့ပြောတယ်။အဆက်အသွယ်မရတော့တော်တော်လေးကိုစိတ်ပူနေရပါတယ်။ကျွန်မတို့သိချင်တာကဘသူဖမ်းထားတယ်ဥပဒေနဲ့ထောင်ချရင်လည်းချဖို့သူ့သတင်းကိုသိချင်ပါတယ်
။ ALB ပါတီဘက်ကတော့စစ်တပ်နဲ့ပူးပေါင်းပြီးဒေသခံတွေကိုဖမ်းဆီးနေတယ်ဆိုတဲ့သတင်းတွေမဟုတ်မမှန်ဘူးလို့ညှင်းဆို့ထားပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့ပေါ်အားပေးထောက်ခံကြတဲ့ရခိုင်ပြည်သူတွေကမြန်မာစစ်တပ်နဲ့အပြစ်ရစဲရေး NCA လက်မှတ်ရေးထိုးထားတဲ့ ALB ပါတီရဲ့နိုင်ငံရေးခံယူချက်နဲ့လှုပ်ဆောင်ချက်တွေပေါ်ကန့်ကွက်နေကြတဲ့အကြောင်းရခိုင်အရေးကျွမ်းကျင်သူတူဖြစ်တဲ့ဦးထွန်းညီကပြောပါတယ်။ဒီပေါ် ALB ပါတီဘက်ကတုံ့ပြန်ချက်ဟာအကြမ်းဖက်လာတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းသူကစွပ်စွဲပါတယ
်။ဒီနဲ့ဒီဗမာစစ်ကောင်စီတားတို့ရဲ့တကြောပြန်တိုက်ပွဲဖြစ်လာတဲ့အခါကျတော့မှပဲဒီ ALB ရဲ့အခန့်ကဏ္ဍကလည်းအခုချိန်မှာပို့ပြီးတော့ဒီဖမ်းဆီးတာတွေပြီးတော့တရားစီစစ်တမျိုးပေါ်မှာတရားစီရင်တာတွေထိဟိုလောက်တယ်ဆိုတဲ့ဟာကတော့တော်တော်လေးဒီဟိုပြည်သူလူထုကတော့လက်ခံတာကျွန်တော်မတွေ့ရဘူးပေါ့နော်။ဘာဖြစ်လို့ဆိုတော့ ALB နေနဲ့ခံပြည်သူတွေရဲ့ဒီနိုင်ငံရေးညှော်မှန်းချက်နဲ့ ALB ထပ်တူမကြဘူး။နောက်တစ်ချက်ကကြတော့လက်ရှိစစ်ကောင်စီကဖိုက်ခေါ်တဲ့ညီကံရေးဆွေးနွေးပွဲကိုလည်းသူ့အနေနဲ့ဟိုတက်နေတာရှိတယ်တက်ပြီးတော့ဆွေးနွေးနေတာမျိုးရှိတယ်ပေါ့လေဆိုတော့ရခိုင်ပြည်သူလူထုအနေနဲ့ကတော့ဒီအချိန်ဒီပေါ်မှာဟိုလက်ခံတာမျိုးကျွန်တော်ဟိုလုံးဝမတွေ့ရဘူးဒါပေမဲ့ဒီတလနှစ်လအတိုးအတွင်းမှာ ALB ရဲ့ဒီစစ်တွေမျိုးပေါ်မှာဒီလောက်ဆောင်ချက်တရှိုးဟာဒီအကြမ်းဖက်မှုဆန်လာတယ်ဆိုတာကတော့ဒါညင်းလို့မရတဲ့အချိန်တွေရလို့
ရခိုင်လက်နက်ကိုင် AA ဖွဲ့ကလည်းရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALB တပ်ဖွဲ့ဝင်တွေနဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုဖမ်းဆီးစစ်ဆေးနေတာတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့ကလွယ်ပြီးတခြားလက်နက်ကိုင်အဖွဲ့တွေမထားဘူးဆိုပြီးတော့လဲ AA ဘက်ကပြောဆို AA ဘက်ကပြောဆိုထားပါတယ်ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALB ဘက်ကတော့သူတို့အဖွဲ့ဟာ NCA လမ်းကြောင်းကိုတွားနေတဲ့အဖွဲ့ဖြစ်တာကြောင့်လက်နက်အသုံးမပြုပေမဲ့လက်ရှိမှာတော့တပ်ဖွဲ့ဝင်တွေလုံခြုံရေးစိုးရိမ်ရတဲ့အတွက်လက်နက်ကင်ထားတယ်လို့တုံ့ပြန်ပါတယ် ALB ပါတီရဲ့ဒုဗိုလ်မှူးကြီးခန့်ကျော်စိုးကအခုလိုပြောပါတယ
်အရင်ကတော့ကျွန်တော်တို့ဘာမှမဆောက်ဘူးဒါတွေဒုတ်တယ်ဥမာလက်နက်တွေဘာမှကျွန်တော်တို့စိတ်မကူဘူးဘာပဲတော့ညီချင်းရရတော့နေတယ်နိုင်ငံရေးကိုနိုင်ငံရေးဆွေးနွေးမယ်အဲလိုတဖို့ထောင်းတာပေါ့ကျွန်တော်တို့ကဘာမှကန်ဆုံတာမရှိဘူးအရင်ကအခုနောက်ပိတ်ကြရတော့ Moldovu, General Party got Gauss Hungry, Uma, General Temato got Gauss Hungry, Uma, also with a pan lare, sea lare, a new boat, Menu, low lare, a bomber, Pema Canelo, General Ruani V, General Sizabula, the Lelo Grenelle, Little Nelle, a nature with Bizarre Chivale.
Yakimbin Lumia Yi Party, ALP Party, huh?
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်သလိုစစ်ကောင်စီကခေါ်ယူတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလည်းတက်ရောက်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။ဒါကတော့ကိုစံကျော်ပြောပြသွားတာပါ။မြန်မာနိုင်ငံကလေယာဉ်လုပ်ငန်းအတွက်တရုတ်နိုင်ငံကဓာတ်မြေဩဇာတင်ပို့နေတဲ့
ဒီလိုပြည်တွင်းစိုက်ပျိုးရေးလုပ်ငန်းနဲ့ဓာတ်မြေဩဇာဈေးကွက်အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငင်းချန်ကပြောပြမှာပါရှင်။ပြည်တွင်းအတွက်လိုအပ်နေတဲ့ဓာတ်မြေဩဇာကိုရုရှားကနေတင်သွင်းမယ်လို့မကြသေးခင်ကပဲစစ်ကောင်စီကကြေညာခဲ့တာပါ။ဒီလိုကြေညာပြီးတဲ့နောက်တရုတ်နယ်စပ်ကနေဓာတ်မြေဩဇာတင်သွင်းနေတဲ့မြန်မာလုပ်ငန်းရှင်အများပြသွင်းကုန်လိုင်စင်ရန်နာခံခဲ့ရပါတယ်။နယ်စပ ဒီကနေ့ဆိုတာအချက်ချပြလိုက်ပြီးဆောင်ပြလိုက်ပြီးဒါပေမဲ့အဲ့ဒါစားနေပြီးတော့မြေဩဇာပြည်စင်းနေလို့ပြင်ဆင်ပြီးမှာပါဘာတိုင်းစင်းနေချပြီးတော့အားကြောင့်စစ်စစ်နဲ့ရောက်ပြလာပြီးဒီအမြင်တော့ဘောနော်အဲ့လိုမျိုးလုပ်နေတဲ့ခါကျတော့ကိုယ်ကလေးလည်းအဆင်ပြေတယ်တောင်းတဲ့ဘိုက်လည်းအဆင်ပြေပေါ့နော်တမ်းကြီးဩဇာတိတ်ကိုကြက်တသိန်းခွဲအထိပေးဝယ်နေရတဲ့အတွက်မိုးရွှင်းတော့ကမြေ နေတွေကိုသုတေသနလုပ်တဲ့ International Food Policy Research Institute ရဲ့ဩဂုတ်လစစ်တမ်းအရဆိုရင်မြန်မာနိုင်ငံကမုတ်တုံကာလမှာပလဲမြေဩဇာက97ရာခိုင်နှုန်းဈေးတက်သွားပြီးကွန်ပေါင်းမြေဩဇာက87ရာခိုင်နှုန်းဈေးတက်သွားတယ်လို့ပြောပါတယ်။ဒီမြေဩဇာတွေကိုဝယ်ယူသုံးစွဲနိုင်အားကလည်း2021ခုနှစ်ခါတက်စာရင်တဝက်နီးပါးကျသွားတယ်လို့သုံးသပ်ထားပါတယ်။ဒီမြေဩဇာတွေကိုဝယ်ယူသုံးစွဲနိုင်အားကလည်း2021ခုနှစ်ကထက်စာရင်ထက်ဝက်နီးပါးကျသွားတယ်လို့သုံးသပ်ထားတာပါ။ငွေကြေးဖောင်းပွားမှုနှုန်း၊ကုန်ထုတ်ဆွမ်းအားနဲ့စားနပ်ရိက္ခာဖူလုံမှုဒါတွေကစိုက်ပျိုးရေးလုပ်ငန်းတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းသုတေသနဌာနရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။အထွတ်နှုန်းကျတဲ့အတွက်စပားဈေးကစက်တင်ဘာလမှာတင်းတရာကို70သိန်းအထက်ကိုရောက်ခဲ့ပြီးအခု9သိန်းအောက်ကိုပြန်ကျလာတယ်လို့လည်းလယ်သမားတွေကပြောပါတယ်။တင်း60ထွက်တဲ့စပားတအီကပြင်းမြကုန်ကျစရိတ်ကပြီးခဲ့တဲ့မိုးရင်းကာလမှာကျပ်9သိန်းလောက်ဖြစ်ခဲ့တဲ့အတွက်စပားဈေးတက်ပင်မဲ့လည်းအမျက်မကျန်ဘူးလို့လယ်သမားတချို့က VOA ကိုပြောပါဗျ။လယ်အီကနည်းသူတွေကတော့လာမယ့်နှွေမှာစပားမဆိုင်တော့ဘူးလို့ ARD တိုင်းကလယ်သမားတို့ကပြောပါဗျ။ဟိုလက်ကြည့
်သမားတွေကလယ်အီကများတဲ့နေရာတော့သူစိုက်ကိုပြင်ဆင်ကြတာမျိုးသဘောတော့ကျန်တဲ့နေရာတော့ကိုငွေငွေကြီးရပြောင်းမရှိတဲ့လူတွေဆိုတော့အတော်လေးအခက်အခဲဖြစ်နေတာပေါ့။ကျုံးလုံးနဲ့ကျုံးနဲ့ကျုံးအရှုံးနဲ့ကျုံးရမှာ
လေ။ရုရှားယူကရိန်းစစ်ပွဲကြောင့်ကမ္ဘာစားနေရိခါပြဿနာနဲ့ဓာတ်မြေဩဇာဈေးကြီးမြင့်တဲ့တံကိုနိုင်ငံတွေတော်တော်များများရင်ဆိုင်နေရတာပါ။စားနေရိခါရှားပါမှုပြဿနာဒီထက်ပိုပြီးစိုးစိုးရွားရွားမကြုံရအောင်ဓာတ်မြေဩဇာဈေးနှုန်းတွေကိုရှော့ချပစ်ဖို့လိုမယ်ဆိုပြီးကုလကုံသွယ်ရေးဆိုင်ရာအကြီးအကဲအရာရှိကပြီးခဲ့တဲ့သတင်းပတ်ကပြောခဲ့ပါတယ်မြန်မာနိုင်ငံမှာပြည်တွင်းဆန်ဈေးကရွှေဘိုပေါ်ဆန်းမွေးတအိတ်ကိုလက်လီဈေးကွက်မှာတသိန်းဝန်းကျင်ရှိပြီးတော့ဆန်ချမ်းအမျိုးအစားတွေကတော့ကျပ်4000ကျပ်ကနေ8000ဝန်းကျင်အထိရှိပါတယ်ပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်တော့ဒါကတဝက်နီးပါးဈေးတက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောသွားတာပါမကြခင်မှာတော့အင်္ဂါညချမ်းထုံးလိနေတဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်
VOA American တိုင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်။ Lurume Sue Yotan Lango Penu G shooting S ring, Ju Delta 70B, Asia Bin Juru, Channel Diate Damam Ho, Tankom 6 Juru, Channel Diana Setonogani Penu G shooting Mari, Juru Penu Deze Chelago, Viewing Mama Internet Samianane, Viewing Mama Facebook Samianaroma, Popjat Hawarishi. Nyamana Yanga created the Rishi, the Dim and the Pupinango, Lurume Sue, a Yau Lakevarino.
VOA မြန်မာ ဘိုင်း က ထုတ် လွှင့် နေ တဲ့ အစီအစဉ် တွေ ကို ကြည့်ရှု အားပေး နားဆင် ကြရ တဲ့ အတွက် လည်း ကျေးဇူး အထူး တင် ပါ တယ် ကျမတို့ အစီအစဉ် တွေ ကို burmese.voanews.com မှာ လည်း အချိန် မရွေး နားဆင် ကြည့်ရှု နိုင် ပါ ရှင် အခု ဆက်လက် တင်ဆက် မဲ့ ပတ်စင် ကဏ္ဍ တွေ ထဲ မှာ တော့ ISP မြန်မာ ရဲ့ မြင် ကွင်း ကျင့် မှတ်စု American နိုင်ငံ ရေး အကြောင်း တည် ကောင်း စရာ ကဘာ တလွှား ခီး သွား တခါ social media တွေ ပေါ် မှာ ဒီ လူ ကြည့် များ တဲ့ သတင်း တို တွေ ကို စုစည်း တင် ပြ တာ စ တဲ့ အပတ်စင် ကဏ္ဍ တွေ ကို ထုတ် လွှင့် မှာ ပါ အခုပထမ တော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးပြောပြမှာပါရှင်။တောင်အမေရိကတိုက်ရဲ့အစွန်အဖျားပစိဖိတ်သမုဒ္ဒရာနဲ့အတ္လန်တစ်သမုဒ္ဒရာတို့ထိစပ်နေတဲ့နေရာမှာရှိနေတဲ့ချီလီနိုင်ငံအောက်ဖက်စွန်းကကိတ်ဟော့လို့ခေါ်တဲ့နေရာမှာသူတေသနဌာနတစ်ခုကိုစောင့်လုပ်နေပါတယ်။ကိတ်ဟော့ဟာဥဒုယာတီပြောင်းလဲမှုအကြောင်းကိုလေ့လာနေကြတဲ့သိပ္ပံပညာရှင်တွေကြားကတဘာဝ တခွဲကန်းကြီးလို့တင်စားခေါ်ကြတဲ့တမှုထူးကြတဲ့ဇီဝဂေဟာစနစ်တွေတည်ရှိရာနေရာလဲဖြစ်ပါတယ်။အမေရိကန်ဒေါ်လာ100,000ကျော်အကုန်ကျခံတည်ဆောက်နေတဲ့အဲ့ဒီသူတေသနဌာနအကြောင်းကိုဒီရိုက်တာသတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြမှာပါရှင်။ချီလီနိုင်ငံအောက်ဘက်စွန်းမှာရှိတဲ့ကေဖွန်အပြည့်ပြည့်ဆိုင်ရာစင်တာချစ်ညွန်ကြားရေးမှုရီဂါဒိုရိုဇီကဒီနေရာမှာတမှုထူးခြားတဲ့အနေအထားဆင်မြင်လို
Cape Horn Biosphere Reserve Center ဟာပူနွေးလာနေတဲ့ကမ္ဘာပေါ်ကသစ်ပင်တွေနဲ့တရိတ်ဆန်တွေရဲ့ရှင်သန်မှုအကြောင်းလေ့လာဖို့စံပြနေရတဲ့ခုဖြစ်တယ်လို့ José Maripani ကပြောပါတယ်
Están ocurriendo cambios climáticos globales que se hacen sentir en este fin del planeta. Las especies endémicas
Uruya de Pianemu go gaba san phya lo pyo a me. Di ma le chong twe khan sa ni ya ba de. Myaw wi yo so myo sait twi di mye ma shin tan ja da ba. Da chaung le ai myo sait a mya su go tacha niya ma pong tu myo bwa nai da ba. Da ba me di ga myo sait twi ga tamu thu ja da chaung tu lo go le la thain thain tha ya me ni lan phan ti tha bo lo da ba.ဒီစိတ်ကူးအတိုင်းဆိုရင်တော့ကျွန်တော်တို့စင်တာကနေတဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေဆောင်ရွက်နိုင်မှာဖြစ်ပါတယ်
။ကမ္ဘာမြောက်ပိုင်းကသရစ်ဆန်မျိုးစိတ်တွေတောင်ဖက်ကိုရောက်လာတာတွေ့နေရပြီးတော့တောင်ဝင်းယုံစွန်းတဝိုက်သရစ်ဆန်တွေမျိုးတုံးပြောက်ကွဲသွားသလားရှိနေသေးသလားဆိုတာကိုသူတေသီတွေလေ့လာမှာပါ။ဥရုယာသီပြောင်းလဲမှုကိုဒီစင်တာကနေစောင့်ကြည့်လေ့လာသွားမှာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတိတ်ပြီးတော့မလေ့လာရသေးတဲ့အနာတိကတိုက်အနည်းတဝိုက်ဒေတာတွေကိုရောအဲ့ဒီကသစ်ပင်နဲ့သရစ်ဆန်မျိုးစိတ်တွေကိုပါ chick တုတေသနာကနေဆက်ပြီးတော့လေ့လာစောင့်ကြည့်သွားမယ်လို့ဌာနညွှန်ကြားရေးမှူး Ricardo Rossi ကပြောပါတယ
်။ Es una gran oportunidad para la
Regalones Artists of Wine လို့လူသိနေတဲ့ဒီကမှာဘာတွေရှိသေးလဲဆိုတာကျွန်တော်တို့စင်တာကသုတေသနာတွေလုပ်နေပါတယ်။ဥရုယာစီပြောင်းလဲမှုကြောင့်ကမ္ဘာတဝန်းအပြောင်းလဲတွေဖြစ်နေချိန်မှာရေခဲလွှာတွေဘယ်လိုအရေးပေါ်လာသလဲဘယ်လိုအပြောင်းလဲတွေဖြစ်သလဲဖြန်တဲ့မင်းလို့ခေါ်တဲ့အမွေးရှည်မွေးဝါးတွေလိုမျိုးရှားပါးမျိုးစိတ်တွေဒီကူဘယ်လိုရောက်လာသလဲဆိုတာမျိုးပေါ့နောက်ပြီးသုတေသနတွေ့ရှိချက်ရလဒ်တွေကိုစူရစီတင်ပြပြီးတော့ဒီဒေသကသဘာဝအလှတရားတွေမပြတ်စည်းစေနိုင်တဲ့နီလန်းမျိုးနဲ့ကမ္ဘာလက်ခီးသွားလုပ်ငန်းမျိုးတွေလုပ်ဖို့အကြံဉာဏ်ပေးပါတယ
်လူသားတွေရဲ့အပြုမူလို့ရတဲ့ကြောင်းကမ္ဘာတဝန်းအပြောင်းလဲတွေဖြစ်နေချိန်မှာဇီဝကေယစနစ်တွေမူလအတိုင်းမပြတ်မစီရှိနေတဲ့ဒီဒေသကိုထိန်သိမ်းဆောက်ရှောက်ဖို့အလွန်ရေးကြည်တယ်လို့လဲချစ်ကူတည်နာဌာနပါမောက်ခအန်ဒရီမာစီလာကပြောပါလိ
ုက်ဒီ
တာအတွက်ရောကဘာကြီးအတွက်ပါဒါတိတ်ကောင်းတဲ့အခွင့်အလမ်းဖြစ်ပါတယ်ဒီနေရာဟာလူသားရဲ့လောက်ရောက်ကြောင့်ဖြစ်လာတဲ့အကျိုးဆက်တွေအ ਨੇ အချင်းလောက်သာကြုံရတဲ့သဘာဝတက်ခွဲခံကြီးလို့တင်စားခေါ်ဝေါ်ကြတဲ့နေရာဖြစ်ပါတယ်ကြီးမားတဲ့အပြောင်းလဲတွေမတွေ့ရသေးတဲ့ဒီဒေသမှာကဘာတဝန်းအပြောင်းလဲတွေကိုလေ့လာနိုင်ပါတယ်ဥရုယာသီပြောင်းလဲမှုကဘလို့တည်ရောက်မှုရှိနေသလဲဆိုတာမူလအတိုင်းမပြတ်မယွင်းရှိနေသေးတဲ့ဇီဝကေဟစနစ်တွေကိုလေ့လာနိုင်တဲ့အခွင့်အလမ်းကောင်းကြီးဖြစ်ပါတယ
်။ချစ်ဆန္ဒဆာလမိုက90ရာခိုင်နှုန်းပြီးစီနေပြီဖြစ်ပြီးတော့နိုဝင်ဘာလမှာတရားဝင်ဖွင့်လှစ်နိုင်မှာပါ။အေရိယာ2582မီတာပတ်လည်အကျယ်ရှိတဲ့သုတေသနဌာနကိုခမန်းချေဒေါ်လာ10,000ကျော်အကုန်ကြခံတည်ဆောက်နေတာဖြစ်ပါတယ်။ဒ
ဒီဌာနမှာသူတည်တနာလုပ်ငန်းတွေလုပ်နေရုံနဲ့မကဘဲအလဲအပလာရောက်သူတွေကိုလည်းလက်ခံမှာဖြစ်တယ်လို့ပညာပေးဌာနဖြစ်လဲဖွင့်လှစ်တော်မှာဖြစ်ပါတယ်
။နန်းလောင်ပြောပြသွားတာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါရှင်။ဆေးကြောင်လက်ဝဲတွေးရှိမှုနဲ့ပြစ်ဒဏ်ကြခံနေရသူထောင်ထဲချီတဲ့လူတွေကိုလွန်ခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလူငယ်ချမ်းသာခွင့်ပေးမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ခုလိုလာမယ့်နိုဝင်ဘာဒီနှစ်လေရွေးကောက်ပွဲမတိုင်ခင်မှာဒီမိုကရက်အစိုးရရဲ့လှုပ်ရက်တွေနဲ့ပတ်သက်လို့လည်း Republican တွေဘက်ကပြစ်တင်ဝေဖန်တာတွေရှိနေပါတယ်။ VOA သတင်းတောက် Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုမှာဟိုရုံးကဆိုရင်တော့ဆေးကြောက်လက်ဝဲတွေ့ရှိမှုနဲ့ထောင်တန်းချမှတ်ခံရနိုင်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့သူ့လက်ထက်မှာဒီအနေအထားကိုပြောင်းလဲပြစ်မယ်ဆိုပြီးတတိပေးထားခဲ့ဘူးပါတယ
်။ As I said when I ran for president.
ဒါဆို COE ကာလာကပြောထားတဲ့အတိုင်းပဲဆေးကြောက်သုံးဆွဲတာဒါမှမဟုတ်လက်ထဲမှာတွေ့လို့ဆိုပြီးဘယ်သူမှထောင်တန်းချမှတ်ခံရတာမျိုးမရှိသင့်ပါဘူး။ပြီးနေတော်တော်များများမှအခုဆိုရင်တရားဝင်သုံးဆွဲခွင့်ရှိနေပြီဖြစ်ပေမဲ့ဆေးကြောက်သုံးလို့ဆိုပြီးရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလို့ရဖို့ခက်ခဲတာနေထိုင်စရာအင်အားမရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာပါအခုဒီလူငယ်ချမ်းသာခွင့်အမိန့်ကြောင့်သူတို့ရင်ဆိုင်နေရတဲ့လူမျိုးရေးအရမမျှတတဲ့အနေအထားမျိုးရှိတော့မှာမဟုတ်ပါဘူ
းဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်ထဲမှာလူရဲမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးကြောက်အနေချင်းလက်ဝဲတွေ့ရှိသူတွေသာအကျုံးဝင်ပြီးဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူးခုကအမေရိကန်ပြည်ထောင်စုကပြင်းနဲ့ဒါဇင်နဲ့ချီနဲ့ပိုင်တဲ့နယ်မြေတွေမြို့တော်ဝါရှင်တန်ဒီစီမှာတော့ဆေးကြောက်ကိုတရားဝင်အသိမှတ်ပြုထားတာပါတမရအပေါ်ဝေဖန်လေးရှိတဲ့အာကန်ဆော့ပြည်နယ် Republican ထက်လွတ်တော်အမတ် Tom Cotton ကတော့တမရရဲ့လှုပ်ရဟာသူ့ရဲ့မအောင်မြင်တဲ့မူဝါဒတွေစီကနေအာယုံလွှဲတာဖြစ်တယ်လို့ Twitter မှာရေးပါတယ်တမရရဲ့အမိန့်ကဆေးကြောက်လက်ဝဲတွေ့ရှိမှုကြောင့်ဖန်ဆီးခံထားသူတွေအနေနဲ့အလောက်ကန်ရရှိရေးနဲ့နေထိုင်စရာရဖို့အတွက်ဒုတိယအကြိမ်အခွင့်အရေးဖန်တီးပေးရရောက်လိမ့်မယ်လို့လည်းအမီရောကပြောပါတယ်ဒီလို့ရဟာအမေရိကန်ပြည်ထောင်စုအနေနဲ့ဆေးကြောင်းနဲ့ပတ်သက်ပြီးတော့ဘယ်လိုသတ်မှတ်ဖို့လိုရဲဆိုတဲ့အမြင်ကိုပြောင်းလဲပစ်ဖို့အားထုတ်မှုတရားလည်းဖြစ်ပါတယ
် At the moment marijuana is classified at the same level
ဆေးကြောင်းကို heroin ဘိမ်းဖြူလိုမျိုးသတ်မှတ်ထားခဲ့ပါတယ်တမနာပြောသလိုပဲဒါဟာသဘောဝမကျတာကြောင့်သူကပြောင်းလဲဖို့ဆောင်ရွက်တာပါလက်တင်နယ်ပွားအမေရိကန်တွေနဲ့လူမဲအတိုင်းဝိုင်းကသူတော်တော်များများဟာဆေးကြောင်းလက်ဝဲတွေ့ရှိမှုကြောင့်ဆေးကြောင်းနဲ့သက်ဆိုင်တဲ့ Federal ဥပဒေအရအရေးယူခံရတယ်ဆိုတာကိုသူကသိပါတယ်
ခုကတာမန်လိုဆေးကြောက်လက်ဝဲတွေ့ရှိမှုကြောင့် Federal အချင်းထောင်တွေမှာချုပ်နှောင်ခံထားသူတယောက်မှမရှိတော့ပါဘူး။ဒါပေမဲ့လည်းဆေးကြောက်နဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူအများစုဟာပြည်နယ်အချင်းထောင်တွေမှာသာရှိတာကြောင့်သူတို့ကိုပြစ်ဒဏ်ကလွငိမ့်ခွင့်ပေးဖို့ Democrat နဲ့ Republican ပြည်နယ်အုပ်ချုပ်ရေးမှုတွေကို Biden ကတိုက်တွန်းနေပါတယ်။လွငိမ့်ချမ်းသာခွင့်ကြောင့်အခုလိုပြစ်ဒဏ်ကြားခံရသူတွေရဲ့နောက်ကျောင်းရာဇဝတ်မှာရှိတဲ့ရာဇဝတ်မှုကတော့ပြတ်ပြဲသွားမှာမဟုတ်ပေမဲ့လည်းမဲပေးခွင့်နဲ့တရားရုံးမှာဂျူရီတာဝန်ထမ်းဆောင်ခွင့်နေတော့ပြန်လည်ရရှိမှာဖြစ်ပါတယ်ဈေးကြောက်ကိုဟီရိုအင်းထက်အစာပေါင်းများစွာပြင်းထန်တဲ့ဖန်တနဲမူရစီထက်ပိုအန်နီယံများတယ်လို့သတ်မှတ်ထားတဲ့အစင်အတန်းနဲ့ပတ်သက်ပြီးဖက်ဒရယ်အဆင့်ဌာနတွေအနေနဲ့ပြန်သုံးသပ်ဖို့ဘိုင်ဒန်ကတောင်းဆိုထားပေမဲ့ဈေးကြောက်ပင်စိုက်တာမျိုးကိုရာဇဝတ်မှုအဖြစ်မသတ်မှတ်ဖို့တောင်းဆိုတာမျိုးတော့မရှိပါဘူးခင်ဗျာ
ဒါကတော့ကိုအောင်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစီစဉ်ပါရှင်။အခုတော့ပြခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုနားဆင်ကြည့်ရှုကြရအောင်ပါ။မြေပြင်ခြိုက်ဝင်းပြီးတော့ကျင်းအကြီးကြီးတွေပွင့်လာလေးရှိတဲ့ဂွာတီမာလာနိုင်ငံမှာအခုနောက်ဆုံးလဲအေယာမာကြိုက်ကြီးနှစ်ခုပွင့်လာတဲ့အတွက်ကားတွေပြုတ်ကျခဲ့ပါတယ်။တခါဂျာမနီကတားဖဆွစ်ဇာလန်ကနေပင်လယ်နဲ့ဒေသအထိမိုင်းတထောင်ခီးကိုမီးပုံးပြန်စီးသွားခဲ့ကြပါတယ်ဒီလိုဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့10မိနစ်သတင်းတူတွေကိုမတ်အေးတန်နာကျော်ကအစူစီးတင်ပြမှာပါရှင်
ဂွာတီမာလာနိုင်ငံဂွာတီမာလာစစ်တီမြို့တောင်ဘက်12မိုင်လအကွာကဗီလာနွေဗာမြို့နယ်ကလမ်းတစ်ခုပေါ်မှာအေယာမမြေချင်းချင်းတစ်ခုပေါ်လာလို့လူနှုတ်ပျောက်ဆုံးနေပါတယ်။အခင်းဖြစ်တဲ့အနီးတစ်ဝိုက်နေရာတွေကိုတာဝန်ရှိသူတွေစစ်ဆေးနေပြီးတော့နောက်ထပ်မြေချင်းနေဝင်ကျင်းပေါက်ကြီးတွေပေါ်လာအောင်မလားလို့သုံးသပ်နေကြတာပါ။ မြေနေဝင်ကြပြီးတော့ပေါ်လာတဲ့ကျင်းကြီးတစ်ခုကအနက်49ပဲရှိပြော့ကားကကျင်းထဲကိုပြုတ်ကျသွားပါတယ်ကားတွေကလူသုံးဦးတန်ရာရသွားပြီးတော့သူတို့ကိုနာရီအတော်ကြာမှခဲ့ယူနိုင်ခဲ့ပါတယ်ကယ်ဆယ်ရေးအဖွဲ့တွေနဲ့စစ်သားတွေလည်းကျင်းထဲဆင်းပြီးတော့ပြောင်းနေတဲ့လူနေဦးကိုလည်းရှာဖွေခဲ့တာပါကွာတီမာလာနိုင်ငံမှာဒီလိုရုတ်တရက်မြေနေကြပြီးတော့ကျင်းကြီးတွေပေါ်လာတတ်လို့ရှိပါတယ်2009ခုနှစ်ကဂေါဒီမလာနိုင်ငံသမိုင်းမှာအဆိုးဆုံးအကြီးဆုံးကျင်းကြီးပွင့်လာပြီးတော့အိမ်တွေနဲ့ကားစင်ပါသွားပြီးတော့လူသုံးဦးသေဆုံးသွားခဲ့ပါတယ်။2010ဇွန်လတရနေ့ကတော့အနက်ပေ200နီးပါးအကျယ်65ပေရှိတဲ့ကျင်းကြီးတွေကိုသုံးတက်တိုက်တစ်ထိုက်လုံးပျောက်ကျပြီးတော့ပျောက်ဆုံးသွားရပါတယ
်။ပြင်သစ်နိုင်ငံထုတ် Raffle တိုက်လေယာဉ်အပါအဝင်ပြင်သစ်စစ်လေယာဉ်တွေအင်ဒိုနီးရှားလေပိုင်တွေမှာတရုတ်ပြပြန်တန်းနေကြတာဖြစ်ပါတယ်။ဂျာဗာနဲ့ဆူမာထရာကျွန်းကြားစန္ဒာရေလက်ကြားပေါ်မှာပြင်သစ်ရာဖဲလ်လေယာဉ်3စီးကစီဖြည့်လေယာဉ်ကနေပြီးတော့ဝေဟင်းထဲမှာစီဖြည့်တဲ့လုပ်ငန်းရှင်ကိုတရုတ်ပြနေကြပါတယ်
။ It's a clear sign of our common willingness to work together in an unstable world.
အခုလိုမျိုးအင်ဒိုနီးရှားဝေဟင်မှာပြင်သစ်စစ်လေယာဉ်တွေတရုတ်ပြပြန်တန်းနိုင်တာကတည်ငြိမ်မှုရှိတဲ့ကမ္ဘာတစ်ခုရအောင်လို့နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ခြင်းနဲ့ဘုံသဘောထားကိုပြသနေပါတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာပြင်သစ်သံမကြီးကပြောပါတယ်။တနည်းနဲ့ကျင်းကျင်းပနေကြ Pitch Black 2022နိုင်ငံပေါင်းစုံစစ်ရေးလေ့ကျင့်မှုဩစတြေးလျနိုင်ငံမှာပါဝင်ပြီးတော့ပြင်သစ်လေယာဉ်တွေပြန်လာမှအင်ဒိုနီးရှားနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။အင်ဒိုနီးရှားကပြင်သစ်စီကနေပြီးတော့စစ်လေယာဉ်6ဆင်းဝင်ဖို့သဘောတူလက်မှတ်ရေးထိုးထားတာပါစုစုပေါင်း42ဆင်းဝင်ဖို့သဘောတူထားပြီးတော့ A400 တဲယူပို့ဆောင်ရေးလေယာဉ်2ဆင်းကတော့ဝယ်ထားပြီးဖြစ်ပါတယ်ဂျာမနီကအသားဖာဝါတတန်အရင်ဆုံးမီးဘုံပြန်စီ65ချိန်မြောက်ဂေါ်ဒန်ဘန်နဲ့ပြန်ဝင်မှာအနိုင်ရသွားပါတယ်သူကဆွေဇလန်ကနေဘူဂေရီးယားနိုင်ငံပင်လယ်နက်ဒေသအထိမိုင်1000နီးပါးခီကိုဓာတ်ငွေ့မီးဘုံပြန်စီးသွားခဲ့ကြတဲ့ဝီလျံအိုင်မတ်စ်နဲ့ဘန်ဂျမင်အိုင်မတ်စ်တို့သားဖာပဲဖြစ်ပါတယ်။သူတို့ကဥရောပမှာကျင်းပတဲ့ဓာတ်ငွေ့လောင်စာ3မီးဘုံပြန်စီးပြန်ပွဲမှာရှင်ပြိုင်ပြီးတော့အနိုင်ရခဲ့တာပါ။စက်တင်ဘာလ2ရက်နေ့မှာသူတို့ဆွေဇလန်ကစတင်ထွက်ခွာပြီးတော့မြင်းဖြောင်အတိုင်းမိုင်ပေါင်း989မိုင်ပြန်တန်းခဲ့ပါတယ်။စက်တင်ဘာလ5ရက်နေ့မှာတော့သူတို့တူရကီနယ်စပ်တားကပင်လယ်နဲ့ကန်ယူရန်တနေရာဘူဂေရီးယားနိုင်ငံထဲမှာဆင်းသက်ခဲ့တာပါဒီခီးတွေအိုင်မတ်စ်တို့သားဖာဝေဟင်ထဲမှာ2ရက်နဲ့12နာရီစက္ကန့်20ကြာခဲ့ပါတယ်သူတို့ကမီးဘုံပြင်းနဲ့ဂျာမနီဩစတြေးလျနယ်စပ်တစ်လျှောက်ကနေဖြတ်သွားပြီးတော့ဟန်ဂေရီဆာဗီးယားရိုမေးနီးယားနဲ့ဘူဂေရီးယားနိုင်ငံတို့ကိုဖြတ်ပြန်ခဲ့တာပါသူတို့နှစ်ဦးဟာဒီပြိုင်ပွဲမှာသားဖာအနိုင်ရတဲ့ပထမအဆုံးအတွေ့လည်းဖြစ်ပါတယ်ဒီပြိုင်ပွဲမှာကတ်ဖရီဒန်နဲ့ပါစကယ်ဝစ်ဘရတ်တီဂါရိုနှစ်ဦးလည်း963မိုင်အကွာအဝေးကိုဖျက်ပြန်တန်းပြီးတော့ဒုတိယရရှိပါတယ်လက်မနိုင်ငံမှာတော့ဘန်ကနေပြီးတော့ကိုပိုင်ငွေထုတ်ဖို့အတွက်အမျိုးသမီးတူတနက်နေ့လာပြီးတော့ဓားတိုက်သွားခဲ့ပါတယ်ဘန်မှာအပ်ထားတဲ့စွန့်ငွေအရေးကြီးပြန်လိုအပ်တဲ့အမျိုးသမီးဘန်ကငွေပြန်ထုတ်မပေးလို့တနက်နေ့ဘန်ကိုအမှုကျန်းစီငွေထုတ်သွားခဲ့ရတယ်လို့ဆိုပါတယ်။ဒီမျိုးသမီးကသူ့ရဲ့အမကင်ဆာရောဂါဆေးကုဖို့သူ့ငွေထုတ်ဖို့အရန်လိုအပ်နေလို့လို့ရတာပါလို့ရုပ်သံသတင်းဌာနကပြောသွားပါတယ်။ဒီလောက်ကိုဒေါ်လာ200ပဲထုတ်ခွင့်ပေးတာကဝေနာတဲ့အမအတွက်တရက်စာဆေးထိုးကတော့မလောက်ပါဘူးလို့သူကဆိုပါတယ်။သူ့ဘန်ကိုအမှုကျန်းစီတဲ့တနက်ကတကယ်တော့အယုတ်တနက်ဖြစ်ပြီးတော့နောက်တော့အဲ့ဒီအမျိုးသမီးပုံအောင်နေလိုက်ရပါတယ်။လက်ဗနွန်နိုင်ငံမှာဘန်တွေကသူတို့စီမံငွေစုထားတဲ့သူတွေရဲ့ပတ်စံတွေကိုထုတ်ဝင်ပေးတာဖြစ်ပါတယ်။ဒီနိုင်ငံမှာဘန်နာရေးအကျက်တဲပေါ်ပေါက်နေတာလည်း၃နှစ်ရှိပါပြီ။ဒါကြောင့်မလို့ဘန်ကနေပတ်စံပြန်ထုတ်လို့မရဘဲနဲ့အရေးပေါ်လိုအပ်ချိန်တွေမှာအခုလိုမျိုးကိုယ်ပတ်စံကိုထုတ်ဖို့အတွက်အကြမ်းဖက်တောင်းယူတာမျိုးတွေလည်းမကြာခဏပေါ်ပေါက်နေပါတယ်။နေရာကတော့ဥရောပတိုင်းဂျော်ဂျီယာနိုင်ငံအိုရစ်ပါနီရွာဖြစ်ပါတယ်။တစ်ပလီစီမြို့အနောက်တောင်ပိုင်းမိုင်60ကျော်အကွာဝေးလောက်မှာအိုရစ်မာနီရွာလေးရှိပါတယ်။အဲ့မှာတက်တန်း 1.8 တန်းရှိပြီဖြစ်တဲ့ရှေးဦးလူသားတအူးရဲ့သွားကိုမနုဿဗေဒပညာရှင်တွေရှောက်ဖွေတွေ့ရှိခဲ့တာပါ။ဒါကသမိုင်းမတင်မီကာလဥရောပဒေသမှာလူတွေအခြေချနေထိုင်တဲ့နေရာဖြစ်သိရရတာဖြစ်ပါတယ်။
မနုဿဝေဒပညာရှင်တွေကတော့ဒီလိုမျိုးဂျော်ဂျီယာနိုင်ငံမှာလွန်ခဲ့တဲ့နှစ်တန်းပေါင်းများစွာကလူသွားတစ်ချောင်းရှာဖွေတွေ့ရှိမှုကအာဖရိကဒေသပြင်ပတနေရာမှာရှေးအကျဆုံးလူသားတွေနေထိုင်ခဲ့ကြတဲ့သမိုင်းရဲ့အသက်တွေဖြစ်တယ်လို့ပြောပါတယ်။ဒီတောင်းကမနီစီမြို့နေမှာ1990ပြည့်လွန်2000ပြည့်လွန်အစောပိုင်းတွေကဒုဗောတွေ့ရှိခဲ့တဲ့တက်တန်းနှစ်ပေါင်း 1.8 တန်းရှိတဲ့လူဦးကောင်းကိုနှစ်ခုနာမှာတွေ့တာပါ။ကမ္ဘာမှာဒုဗောတွေ့ရှိသမျှရုပ်ကျွင်းတွေမှာတက်တန်းအရင်ဆုံးလူသားရုပ်ကျွင်းကတော့နှစ်ပေါင်း 2.8 တန်းကဖြစ်ပါလိမ့်။အဲဒီလူမေယိုတစ်စိတ်တစ်ပိုင်းရုပ်ကျွင်းကိုတော့အခုခေတ်အီသီယိုးပီးယားနိုင်ငံမှာတွေ့ရှိခဲ့တာပါ။သိပ္ပံပညာရှင်တွေကတော့လူကိုခန္ဓာဖွဲ့ကြီးတည်ဆောက်မှုရှိပြီးတော့အမဲလိုက်ပစ္စည်းစုဆောင်ပြီးတော့အသက်ရှင်နေထိုင်တဲ့ရှိချာဆောင် Homo erectus လူသားတွေကနှစ်ပေါင်းနှစ်တန်းလောက်မှာအာဖရိကတိုက်ကနေတခြားဒေသတွေကိုပြောင်းရွှေ့ခဲ့တဲ့အထောက်အထားတွေတွေ့ရတယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း 1.3 တန်းကလူတွေအသုံးပြုခဲ့တဲ့ကိရိယာတွေတွေ့ရှိရပြီးတော့အခုဂျော်ဂျီယာနိုင်ငံကလူယုံကျင်းကတော့အာဖရိကတိုက်ပြည်ပမှာတွေ့ရှိရတဲ့အဖြစ်တက်တန်းအရင်ဆုံးလူယုံကျင်းဖြစ်ပါတယ်။ကတားနိုင်ငံမှာဒီနှစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဩစတြေးလျအသင်းတွေပြင်ထားတဲ့နေရာဖြစ်ပါတယ်။ဒိုဟာမြို့မှာဆောက်လုပ်ထားတဲ့ Aspire Academy မှာနေ့နေ့ညညစားတောက်နေထိုင်လေ့ကျင့်ကြရမှာပါ။အားလုံးအတွက်ထမင်းစားခန်းတက်တောက်တက်တာရှိတဲ့ဆိုဖာနဲ့နားနေခန်းတွေပြီးတော့ခင်မီပစ္စည်းစုံတွေအားကစားခန်းမတို့လည်းပါဝင်ပါတယ်။ဒိုဟာမြို့ရဲ့ Aspire ဇုံမှာတည်ရှိတဲ့ Aspire Academy က2004ခုနှစ်မှာစတင်တည်ထောင်ပြီးတော့လူငယ်အားကစားသမားတွေကိုမွေးထုတ်ပြုစုပြုထောင်တဲ့အားကစားအတက်တင်ကြောင်ဖြစ်ပါတယ်။အဲ့ဒီနေရာကကယ်လီဖိုးနီးယားနိုင်ငံတကာအားကစားရုံနဲ့လည်းညနေချင်းဆိုင်တည်ရှိရပါ။ဩစတြေးလျအသင်းဟာနိုဝင်ဘာလ22ရက်နေ့ပထမအဦးဆုံးပွဲမှာပြင်သစ်အသင်းနဲ့ကစားရမှာဖြစ်ပါတယ်။အုပ်စုတီမှာတူနီရှားဒိမတ်တို့နဲ့လည်းရှင်ပြိုင်ကစားရပါမယ်ရှင်။
ဒါကတော့မအေးတနာကျော်ရဲ့ social media သတင်းတူတွေစူးစီးတင်ပြတဲ့အစီအစဉ်ပါရှင်အခုတော့ ISP မြန်မာမြင်ကွင်းကျအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဖြစ်စဉ်အများကြီးထဲမှာအခု2022စက်တင်ဘာလမှာတော့ပါမန်ထက်ပိုပြီးအာယုံစိုက်စရာဖြစ်ရ၅ခုရှိနေပါတယ်ဒီအသေးစိတ်ကိုတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကတင်ဆက်မှာပါ
တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရများစွာတွင်မှာ2022ခုနှစ်စက်တင်ဘာလအတွင်းအာယုံဆိုင်ဆရာဖြစ်စေတဲ့ဖြစ်ရ၅ခုကို ISP မြန်မာကအခုတစ်ပတ်မှာဖော်ပြသွားပါမယ်။စစ်ကောင်စီပြည်ရေးနဲ့ဥပဒေရေးရာဝန်ကြီးဌာနတွေကိုစီမံအုပ်ချုပ်မှုစွန့်ရင်မြင့်တင်ရေးတင်နန်းပို့ချသွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကကြေညာခဲ့ပါတယ်။တင်နန်းကိုတရုတ်နိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကစီစဉ်ပြီးကျက်ကျန်း Normal တက္ကသိုလ်ကပို့ချမှာပါ။တရုတ်နိုင်ငံရဲ့ပြုပြင်ပြောင်းလဲမှုဖွံ့ဖြိုးတိုးတက်မှုအတွေ့အကြုံတွေနဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုမူဝါဒစတာတွေကိုပို့ချမယ်လို့ဆိုပါတယ်။ဒီတင်နန်းကိုစစ်ကောင်စီပြည်ရေးဥပဒေရေးရာဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာဌာနတွေကအရာရှိ25ဦးတက်ရောက်မှာဖြစ်ပါတယ်။တရုတ်မြန်မာရထားလမ်းရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့မန္တလေးကျောက်ဖြူရထားလမ်းပိုင်းစီမံကိန်းဖြစ်နိုင်ခြေလေးလာစမ်းစစ်ချက်တွေစတင်နေပြီလို့စစ်ကောင်စီကဆိုပါတယ်။လေးလာမှုတွေကိုတစ်နှစ်ခွဲအတွင်းအပြီးလုပ်ဖို့မြန်မာမီးရထားနဲ့တရုတ်နိုင်ငံပိုင် CREG တို့ကသဘောတူထားပါတယ်။ဒီရထားလမ်းမိုင်းဟာတရုတ်မြန်မာစီးပွားရေးစင်ကြံရဲ့မဟာဗျူဟာကျအဓိကစိတ်ပိုင်းဖြစ်ပြီးမူဆယ်မန္တလေးရထားလမ်းနဲ့ချိတ်ဆက်မှာပါ။တရုတ်နိုင်ငံနဲ့တိုက်ရိုက်ချိတ်ဆက်မဲ့မူဆယ်မန္တလေးရထားလမ်းဖြစ်နိုင်ခြေလေးလာဆန်းစစ်မှုကပြီးစီးသွားပြီဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာကွမ်းလုံတံတားသစ်တည်ဆောက်နေချိန်အတွင်းအသုံးပြုဖို့အရန်တံတားတဆင်းကိုတရုတ်နိုင်ငံဘက်ကစောက်ပေးပြီးစစ်ကောင်စီကိုလွှဲပြောင်းပေးခဲ့ပါတယ်။တရားသစ်ဆောက်ချိန်မှာနေဆက်ကုံသွေးရေးလမ်းကြောင်းချောမွေ့စေဖို့အရန်တရားကိုလမ်းချမ်းအစိုးရကဆောက်ပေးခဲ့တာပါ။တရုတ်မြန်မာစီးပွားရေးစင်ကြံအတွက်အဓိကကျတဲ့ကွမ်းလောင်တရားသစ်ကို China It အကူအညီနဲ့တည်ဆောက်မှာဖြစ်ပါတယ်။တရားသစ်ကတိန်နီကွမ်းလောင်ချင်းရွှေဟော်လမ်းပိုင်းမှာတည်ရှိပြီးချင်းရွှေဟော်လမ်းချမ်းပူးပေါင်းဆောင်ရွက်မှုစုံရဲ့အစိတ်ပိုင်းဖြစ်ပါတယ်။ တရုတ်နိုင်ငံကိုတင်ပို့မဲ့မြန်မာစားတောက်ကုန်၁၈မျိုးတရုတ်အကောက်ခွန်အထွေထွေအုပ်ချုပ်မှုအာဏာပိုင်အဖွဲ့မှမှတ်ပုံတင်ရမယ်လို့စစ်ကောင်စီကထပ်မံနှိုးဆော်လိုက်ပါတယ်။ကုန်စည်၁၈မျိုးထဲမှာအသားထုတ်ကုန်တွေ၊ရေရွက်ကုန်တွေ၊နှုတ်ရွက်ပစ္စည်းတွေ၊ငှက်တိုက်နဲ့ဆက်ဆက်ထုတ်ကုန်တွေ၊ခင်းခတ်အမွေးတိုင်တွေပါဝင်ပါတယ်။အခုနှစ်ဆန်းကစပြီးတရုတ်နိုင်ငံကိုစားတောက်ကုန်တင်ပို့မယ်ဆိုရင်သူတို့စီမှာမှတ်ပုံတင်ပြီးမှပို့ရမယ်လို့ကြေညာထားပါတယ်။လက်တလုံးမှာတော့မြန်မာဘက်ကကုမ္ပဏီစက်ရုံပေါင်း1000ကျော်လောက်ကမှတ်ပုံတင်မှုစီရင်သွင်းထားပါတယ်။မြန်မာနိုင်ငံအတွင်း73စီတင်သွင်းနေတဲ့ကုမ္ပဏီတွေ73စီတင်သွင်းရမှာတရုတ်ယွမ်ငွေနဲ့ဆောင်ရွက်နိုင်ကြောင်းဗဟိုဘဏ်ကခွင့်ပြုလိုက်ပါတယ်။73စီကုမ္ပဏီတွေအနေနဲ့သူတို့ယူထားတဲ့ချင်းငွေပမာဏတချို့ကိုပါယွမ်ငွေနဲ့ပြန်ဆက်ခွင့်ပေးလိုက်တာပါ။ဒါအပြင်နောင်ကြားသင့်မဲ့73စီဘိုးတွေကိုလည်းယွမ်ငွေနဲ့ပေးချေခွင့်ပြုလိုက်တာဖြစ်ပါတယ်။
ဒါကတော့ ISP မြန်မာကတင်ဆက်နေတဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုတော့ကျမတို့ဒီမဆုမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့ကဘာထလွားခီးသွွားစီစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဂျာမနီနိုင်ငံမြူနစ်မြို့မှာကိုဗစ်ကပ်ရောဂါကြောင့်နှစ်နှစ်နားခဲ့တဲ့ October Fest ဘီယာပွဲတော်ကိုဒီနှစ်ပြန်ပြီးကျင်းပပါတယ်။နိုင်ငံဆောင်ကဧည့်သည်တန်းနဲ့ချီကိုဆွဲဆောင်နိုင်တဲ့မြူနစ်မြို့ကဘီယာပွဲတော်စီကိုမဆုမြတ်မွန်ကကဘာထလွားခီးသွွားအစီအစဉ်ကနေကျမတို့ကိုခေါ်သွားပါလိမ့်မယ်ရှင
်ဂျာမနီနိုင်ငံအရှေ့တောင်ပိုင်းကဘာဗေးရီးယားနယ်မှာ19ရာစုအစောပိုင်းကနှစ်စဉ်ကျင်းပလာတဲ့ October Fest Beer ပွဲတော်ကိုမြူနစ်မြို့မှာဒီနှစ်လည်းအဆင့်အလာမပြတ်ကျင်းပပါတယ်ကိုဗစ်ကရောဂါကြောင့်2020-2021ခုနှစ်တွေတုန်းကမကျင်းပနိုင်ခဲ့တဲ့ Beer ပွဲတော်ကိုမြူနစ်မြို့ကပွဲတော်တွေကျင်းပလေးရှိတဲ့ Theresian Wiese ကွင်းကြီးထဲမှာအခု2022ခုနှစ်မှာပြန်လည်ကျင်းပခဲ့တာပါဒီဒေသအတွက်အင်မတန်မှအရေးပါတဲ့ပွဲတော်ကြီးတစ်ခုကိုနှစ်နှစ်မကျင်းပနိုင်ခဲ့ဘဲပြန်ပြီးကျင်းပတာဖြစ်လို့ပွဲတော်မတိုင်ခင်တည်းကအသေးချာပြင်ဆင်မှုတွေကိုအသက်တရောလုပ်ခဲ့ကြပါတယ်အစဉ်အလာအတိုင်းသတင်းနှစ်ပတ်ကျင်းပတဲ့ October Fest Beer ပွဲတော်ကာလမှာမြူနစ်မြို့ကနှစ်ပေါင်းရာနဲ့ချီတက်တန်းရှိနေတဲ့ Beer ဆိုင်ကြီးတွေအပါအဝင်ဘာဗေးရီးယားနယ်တဲကသမိုင်းဝင်ဘီယာဆိုင်ကြီးတွေကဘောလုံးကွင်းပေါင်း60စာလောက်ကျဲတဲ့ပွဲတော်ကွင်းကြီးထဲမှာအေယာမဘီယာတဲကြီးတွေထိုးပြီးတော့ဖွင့်လှစ်ကြပါတယ်။ကမ္ဘာပေါ်မှာအကြီးအကျယ်ဆုံးဘီယာပွဲတော်ကိုလာကြတဲ့ကမ္ဘာတဝန်းကဧည့်သည်တွေအတွက်ဘီယာဆိုင်တွေကလည်းပွဲတော်အတွက်သီးသန့်ဘီယာတွေကိုနှစ်တိုင်းအထူးချက်လုပ်ကြပါတယ
်။ Unser Oktoberfest Bier hat eine leuchtend goldene Farbe.
ဘီယာပွဲတော်အတွက်အထူးချက်ထားတဲ့ကျွန်တော်တို့ရဲ့ဘီယာကရွှေရောင်တောက်တောက်အောင်ဖြစ်ပါတယ်။ပြားရည်နဲ့ကွတ်ကီးမုံအနံ့ရှိသလိုချင်းတင်တင်နဲ့ပန်းနံတင်းတင်းကိုလည်းရမှာဖြစ်ပါတယ
်။မြူနစ်မြို့မှာ October Fest Beer ပွဲတော်ကျင်းပတာအခုဆိုရင် 189 ကြိမ်မြောက်ဖြစ်ပါတယ်။1810ခုနှစ်တုန်းက Bavaria Ancient Minister Ludwig ရဲ့မင်္ဂလာပွဲကိုဂုဏ်ပြုကြကအစပြုခဲ့တဲ့ပွဲတော်ဖြစ်ပါတယ်။အခုကျင်းပနေတဲ့ကွင်းကြီးမှာ October Fest ပွဲတော်ကိုစတင်ကျင်းပလာတာကတော့2010ခုနှစ်ထဲကပါပွဲတော်လာကြသူတွေအနေနဲ့ဘီယာတဲကြီးတွေထဲမှာဘီယာတောက်နိုင်ကြသလိုဒေတာထွက်အစားတောက်တွေစားကြချားရဟတ်တွေစီးကြပျော်ပွဲရှင်ပွဲတွေဂီတပွဲတွေကိုကြီးကြလုပ်နိုင်ပါတယ
် I'm actually really excited that we were able to come right because we couldn't for the past few
အခုလိုပွဲတော်ကိုလာလို့ရတာကျွန်မအတွက်သိတ်ကိုစိတ်လုံးရှားစရာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်နှစ်လုံးလာလို့မရခဲ့ဘူးလေအဲ့ဒါကြောင့်ဒီမှာပွဲတော်အတွေ့အကြုံကိုပထမဦးဆုံးကြလူတွေအများကြီးကိုတွေ့ရတာစိတ်ချမ်းသာစရာကောင်းပါတယ်တကယ်ကိုပြောစရာကြီးပါ
It's unbelievable. It's better than I thought.
မယုံနိုင်စရာပါ။ကျွန်တော်ထင်ထားတာထက်ပိုကောင်းပါရဲ့။တချင်းတန်တွေပွဲတော်အငွေ့အသက်တွေအားလုံးပါပဲ။ဒါလောက်ထူးမယ်လို့ကျွန်တော်မျှော်လင့်မထားပါဘူး။မျှော်လင့်ထားတာထက်အများကြီးတာပါရဲ့
။ဂျာမနီနိုင်ငံတဝမ်းကလည်းမကနိုင်ငံဆောင်ကဧည့်သည်တွေ October Fest Beer ပွဲတော်ကိုလာရောက်ဆင်နွှဲကြတာပါ။ပွဲစီစဉ်သူတွေရဲ့ဂိတ်ကဏ္ဍတွေအရပုံမှန်အဖြစ်တည်င်းနှစ်ပတ်ကျင်းပတဲ့ပွဲတော်ကိုလာရောက်တဲ့သူ6တန်းထက်မနည်းရှိပါရဲ့။ကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်တုန်းကဘီယာပွဲတော်လာကြသူက 6.3 တန်းရှိခဲ့တာပါအခု2022ခုနှစ်မှာလည်းဧည့်သည်6တန်းလောက်လာမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းကြပါတယ
် Die Wiesen wird von denjenigen die auf die Wiesen kommen perfekt angenommen
das ist October Fest ပွဲတော်ကိုလာသူဘယ်သူကိုမဆိုကြိုဆိုပါတယ်အားလုံးကကျွန်တော်တို့အတွက်ရေးကြီးတဲ့ဧည့်သည်တွေဖြစ်ပါတယ်ဘီယာပွဲတော်လာကြသူတိုင်းပျော်ကြတယ်စိတ်ကျေနပ်ကြတယ်နောက်လည်းထပ်လာအောင်မယ်ဆိုတာမျိုးဖြစ်ဖို့အရေးကြီးပါတယ်2019ခုနှစ်တုန်းကလာခဲ့တဲ့အခြေအတွက်ကိုကြော်ရမယ်၊မှီးရမယ်ဆိုတာမျို ကျွန်တော်တို့မှန်းမထားပါဘူးအခုဆိုပွဲတော်ချင်းပါတာတပတ်ပြီးသွားချိန်မှာဧည့်သည်3တန်းလောက်လာကြတယ်ဆလဘူးလို့ပဲပြောချင်ပါတယ်ကိုဗစ်ရောဂါကြီးရှိနေသေးချိန်မှာအခုလောက်လူတွေလာနေကြတာစိတ်ကျေနပ်စရာဖြစ်ပါတယ်ဘီယာပွဲတော်ကိုစိတ်ဝင်စားနေကြသေးတယ်ဆိုတာကိုပြသနေတာပါ
အခုနှစ်ပွဲတော်မှာဘီယာဆိုင်တွေစားတောက်ဆိုင်တွေအကင်ဆိုင်တွေအပြင်တခြားပစ္စည်းအယောင်ဆိုင်တွေစုစုပေါင်း900နီးပါးဖွင့်လှစ်ကြပါတယ်။ကမ္ဘာတဝန်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွားမှုပြဿနာကိုဂျာမနီမှာလည်းကြုံနေရတဲ့အတွက်အခုနှစ်ဘီယာတလီတာကို73ဒေါ်လာကနေ14ဒေါ်လာနီးပါးနဲ့ညီမျှတဲ့ယူရိုငွေပေးရပါတယ်။2019ခုနှစ်တုန်းကထက်15ရာခိုင်နှုန်းတက်သွားတာလို့ပွဲတော်တရားဝင် website မှာပြောထားပါတယ်။ပွဲတော်လာကြသူတွေအနေနဲ့ဘီယာဈေးတက်သွားလို့ပွဲတော်မှာဘီယာတောက်တာ short light ပုံတော့မရကြပါဘူ
း။ Also die Leute da sind nehmen sie sehr gut an. Die Leute feiern, es sind ich denke von der Struktur
bis. ဘီယာပွဲတော်မှာပါဝင်ဆင်နွှဲကြသူတွေတော်တော်လေးကြီးနေကြပါတယ်။လာကြသူတွေထဲမှာလူငယ်တွေပိုများတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကောင်းကောင်းပျော်ကြပါတယ်။ဘီယာဈေးကြောင့်သူတို့စိတ်အနှောက်အယှက်ဖြစ်ပုံတော့မရပါဘူး။ဘီယာပွဲတော်လာကြတယ်ဆိုရင်ဘီယာကောင်းကောင်းကိုတောက်ပြီးတော့ပျော်ကျင်ကြတာပါ။ပွဲတော်လာပြီးတော့စိတ်ချမ်းသာဖို့ကလာကြသူတွေအတွက်အဓိကအချက်လို့ကျွန်တော်ထင်ပါတယ်။
Oktoberfest ပွဲတော်ရဲ့ထူးခြားချက်တွေကတခုကပွဲတော်ကိုလာရောက်ကြသူတွေက Bavaria ဒေသမှာဝစ်စားကြလေရှိတဲ့ရိုးရာဝစ်စုံတွေကိုဝစ်ဆင်လာကြတာပါအမျိုးသမီးတွေက DNDL လို့ခေါ်တဲ့ရင်စည်းကာဝင်တွေကိုဝစ်ကြလေရှိပြီးတော့အမျိုးသားတွေကတော့ Leader Hosen လို့ခေါ်တဲ့ရင်ဘတ်တိုင်းကျိုးပါပြီးတော့ဒူးလောက်တိုးတဲ့တရေပေါင်းမီတွေကိုဝစ်ကြလေရှိတာပါ DNDL ဝစ်စုံတွေကိုဒီဇိုင်းဖန်တီးတဲ့နေရာမှာကြော်ကြားတဲ့ဒီဇိုင်နာကဒီနှစ်ကနန်းစံတဲ့အယောင်တွေခေတ်စားတယ်လို့ပြောပါတယ်
Also auf jeden Fall ist dieses Jahr absolut angesagt Farbe. Ich habe wirklich das Gefühl,
die Dinge gerade အယောင်တွေလူကြိုက်များတဲ့နှစ်ဖြစ်ပါတယ်။ဘီယာပွဲတော်ကိုပြန်ဆင်နွှဲနိုင်ကြလို့အယောင်သွေးစုံနဲ့ပိုပြီးနန်းဆန်တဲ့အယောင်တွေကိုလူတိုင်းဝှစ်ချင်ပုံရတယ်လို့ကျွန်မထင်ပါတယ်။ပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်ကြဖို့လဲတကယ်ကိုစိတ်အားတန်နေကြတယ်လို့ထင်ပါတယ်။အယောင်တွေနဲ့ဆိုတော့တိတ်လည်းလှပါတယ်။ဒီနှစ်ရိုးရာဝှစ်စုံတွေကအရင်နှစ်ကတည်းကပိုထူးပိုဆွဲဆောင်မှုရှိမယ်လို့လည်းထင်ပါတယ်။
ဂျာမနီနိုင်ငံမြူနစ်မြို့မှာနှစ်ပေါင်း200ကျော်တည်းကစတင်ကျင်းပလာတဲ့ Oktoberfest ဘီယာပွဲတော်ကိုဒီနှစ်မှာတော့ COVID စီးကံသတ်မှတ်ချက်တွေလုံးဝမထားဘဲကျင်းပခဲ့တာပါမိတ်ဆွေတငယ်ချင်းတွေနဲ့ဝိုင်းဖွဲ့ဘီယာတောက်တက်ကြတဲ့ဒီဒေသရဲ့ယဉ်ကျေးမှုတစ်ခုကို Oktoberfest ဘီယာပွဲတော်မှာအနီးကပ်မြင်တွေ့ပါဝင်ဆင်နွှဲနိုင်တာမို့ဒီပွဲတော်ဟာနိုင်ငံတကာကကမ္ဘာလှည့်ခီးတွေတွေကိုဆွဲဆောင်ထားပြီးတော့ဒေါ်လာဘီလီယံနဲ့ချီဝင်ငွေရစေတဲ့ပွဲတော်တစ်ခုဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မောပါ
ဒါကတော့မဆုမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားစီစဉ်ပါရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြမှာပါ
။ယူကရိန်းမြို့တော်နဲ့မြို့အတော်များများကိုရုရှားကဒုံးကျည်တွေနဲ့ဇက်တိုက်ပစ်ခတ်ပြီးရုရှားကျူးကျော်စစ်အရှိန်မြင့်လာတဲ့အချိန်မှာပဲ G7 ဆက်မှုထိပ်သီး9နိုင်ငံက online အစည်းအဝေးခေါ်ရမှာယူကရိန်းသဘရာပိုလိုရီမဆယ်လန်စကီကမင်ကွန်စကားပြောကြပါတယ်။ဒီမတိုင်ခင်နိုင်ပိုင်းတုန်းကတော့ယူကရိန်းနိုင်ငံဇပိုရီဇီယာမြို့ကိုဒုံးကျည်အတော်များများထိမှန်ပြီးတဦးတည်းမနဲ့သေဆုံးသွားခဲ့တယ်လို့ယူကရိန်းနိုင်ငံရေးပေါ်ဌာနကကြေညာပါတယ်။ကီဗ်နဲ့တခြားဒေသတွေမှာလည်းလေကြောင်းအန်ရဲ့သတိပေးချက်ဩဝါဒတွေကြားနေရပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့မဟာမိတ်အမေရိကန်နိုင်ငံနဲ့လက်တွဲသလိုဂျပန်ပါဝင်3နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံရဲ့ကာကွယ်ရေးစနစ်ကိုတိုးမြှင့်သွားမယ်လို့တောင်ကိုရီးယားသမ္မတယွန်းဆုခ်ယူကပြောလိုက်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့အခြားသောအာရှနိုင်ငံများအဖွဲ့အာဆီယံကချမှတ်ခဲ့တဲ့ပုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်မှုပေါ်မှာသုံးသပ်ဖို့အတွက်အောက်တိုဘာလ29ရက်နေ့ဒေသအတွင်းနိုင်ငံကြားရေးဝန်ကြီးတွေဟာကမ္ဘောဒီးယားနိုင်ငံမှာအထူးစည်းဝေးတရကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းဘန်ကောက်ပို့စ်တင်စာကရေးသားပါတယ်နိုင်ငံကြားရေးဝန်ကြီးတွေရဲ့စည်းဝေးဟာနိုဝင်ဘာလကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ကျင်းပတာဖြစ်ပြီးအာဆီယံဗဟိုင်းစာရန်အပိုက်ခွန်အရာအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်အရေးယူမယူထိပ်သီးဆွေးနွေးပွဲကဆုံးဖြတ်နိုင်အောင်ကြိုတင်သုံးသပ်တဲ့အစည်းအဝေးဖြစ်တယ်လို့ဆောင်းပါရှင်ကဆိုပါတယ်။ COVID-19 ကပ်ဘေးကြောင့်နိုင်ငံသားခီးသွွားတွေနိုင်ငံထဲဝင်ရောက်ခွင့်နှစ်နှစ်ခွဲလောက်ကန့်သတ်ထားတဲ့ဂျပန်နိုင်ငံမှာဒီနေ့အင်္ဂါနေ့ကစလို့ခီးသွွားတွေပြန်လည်ခွင့်ပြုလိုက်ပါပြီ။နိုင်ငံပေါင်းဒါဇင်နဲ့ချီပြီးခီးသွွားတွေကိုတော့ပြည်ဝင်ခွင့်ဗီဇာမပါဘဲလာရောက်လည်ပတ်ခွင့်ပြန်လည်ခွင့်ပြုလိုက်ပါတယ်။ကမ္ဘာပေါ်မှာကိုဗစ်ကြောင့်ကန့်သတ်ချက်တွေတင်းကျပ်ဆုံးချမှတ်ထက်တဲ့နိုင်ငံကအခုလိုဖွင့်လိုက်တာပ
ါကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ်ပါပါရှင်အတန်ဖဲအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ PT Elliot ပါရှင်။ကျမတို့ View မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်ဝေးကြပါစေ။ကျမတို့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.